Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များခင်ဗျာ View American တရရဲ့2022ခုမတ်လ23ဘိုရူးညရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်ဆက်လွှင့်နေပါပြီ။လိုက်ဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA website, Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ။ဒီညထေတဲ့ရောက်သတင်းတွေထဲမှာတော့မြမရေဖြည့်ရှင်းဖို့အချိန်ယူရမယ်လက်ရှိဥက္ကဋ္ဌသက်တမ်းမဖြစ်နိုင်ဘူးလို့အာဆီယံ2ကိုယ်စားလှယ်ကပြောလိုက်ပါတယ်။နေတူမာမေခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အမေရိကန်သမ္မတဘယ်ဂျီယံကိုထွက်ခွာသွားပါပြီးနေတူမာမေတက်တွေအင်အားတိုးချဲ့ဖို့ဘော့တစ်နိုင်ငံတွေကလိုလားနေပါတယ်ဒီသတင်းတွေပြီးအကူအညာစိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ထင်းထင်းသင်းသင်းကန်တွယ်ဖို့စစ်ကောင်စီကိုအာဆီယံ2ကိုယ်စားလှယ်ပြောလိုက်ပြီးအခုခီးကအားလုံးပါနေအောင်ပထမအဆင့်စဂျိုးပန်းတာပါလို့ဆိုပါတယ
်ကျန်ချက်ကဘောင်းဘောင်းဦးဒါမိမင်းပလူးတဒေါပိုင်ဟာ
ဒါပေမဲ့အခုအာဆီယံကိုယ်စားလှယ်ခီးစဉ်ကိုတက်ကြွလှုပ်ရှားသူတွေကတော့ကန့်ကွက်လိုက်ပါတယ်။ကရင်ပြည်နယ်ကမြို့ဝင်ဂိတ်တစ်ခုမှာတော့ပြစ်ခတ်ခံရပြီးထိခိုက်သေဆုံးမှုရှိခဲ့ပါတယ်။အခုလိုသတင်းလွှားတွေပြီးမှာတော့ဗိုလ်ရညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေး၊ဥကျော်စံတိုင်းမြန်မာပြည်သုံးသက်ချက်နောက်အားကစားကဏ္ဍတွေကိုဆက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့အလိမ်မာတို့ပြောပြပေးပါဦးခင်ဗျာ။
မြန်မာရေးဟာရှုပ်ထွေးပြီးဖြည့်ရှင်းမှုအချိန်ကြာလိမ့်မယ်လို့အရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံလက်ကြောက်ကထကမ္ဘောဒီးယားနိုင်ငံရဲ့မြန်မာအရေးအထူးကိုယ်စားလှယ်ဖရော့ဆိုခွန်ကပြောပါရယ်နေ့ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဒီကနေ့ကမ္ဘောဒီးယားနိုင်ငံပြန်ရောက်ပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဖရော့ဆိုခွန်ကအဲ့လိုပြောတာပါမြန်မာအကြက်တဲကိုအာဆီယံအလုပ်ကြောက်ကထတက်တန်းတစ်ခုရဲ့အတွင်ဒါမှမဟုတ်လက်ရှိအလက်ကြောက်ကထတက်တန်းတွင်ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆိုပါရယ်ဒါပေမဲ့သူ့ရဲ့အခုခီးစဉ်တွင်ကနဦးတိုးတက်မှုလေးတချို့ရခဲ့တယ်လို့တော့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးလက်ဖြစ်တဲ့ဖရော့ဆိုခွန်ကသတင်းထုတ်တွေကိုပြောပါတယ်။အော်စတြေးလျစီးပွားရေးပညာရှင်ရှောင်းထောင်းလွင်အပါအဝင်ထိန်းသိမ်းထားသူတွေကိုလွှတ်ပေးဖို့တိုက်တွန်းခဲ့တယ်လို့ဖရော့ဆိုခွန်ကပြောသလိုစစ်ကောင်စီကထိန်းသိမ်းထားတဲ့ဒေါ်ဆန်းစုကြည်အပါအဝင်တခြားထိန်းသိမ်းထားသူတွေကိုတိုးခွင့်ပေးဖို့သူ့ရဲ့ပန်ကြားချက်ကိုနောက်မှစဉ်းစားမယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့လည်းဖရော့ဆိုခွန်ကပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်အတွင်းစစ်စင်ရေးတွေမှာထိန်းသိမ်းသိမ်းသိမ်းလုပ်ဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာပြည်ပခန့်မှာပါဝင်ပတ်သက်နေသူအားလုံးဟာလက်ရှိအချိန်မှာစစ်ဆက်ညှိနှိုင်းကြဖို့မရဘဲဆက်ပြီးတိုက်ခိုက်ကြကြဖို့ပဲရတယ်လို့ဖရော့ဆိုခွန်ကပြောပါတယ်။အာဆီယံထူးကိုယ်စားလှယ်ပြည်ခန့်ခံရပြီးတဲ့နောက်ပထမဆုံးအကြိမ်နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်အထူးကိုယ်စားလှယ်ဖရော့ဆိုခွန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီခန့်ဝန်ကြီးတွေအာဆီယံဖွဲ့ဝင်နိုင်ငံတွေကတန်တမန်တွေနဲ့ကုလသမဂ္ဂဒါဝန်ရှိသူတွေအပြင်ပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြီးဦးဆောင်တဲ့ပါတီဒါဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုဒီကနေ့ထွက်ခွာမှာဖြစ်ပြီးမြောက်အတ္တလန္တိတ်စာချုပ်နေတိုးမာမိတ်အဖွဲ့ခေါင်းဆောင်တွေဥရောပမာမိတ်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအပေါ်နောက်ထပ်တန်ခတ်ရည်ယူမှုတွေကြေညာမယ်လို့ခန့်မှန်းထားပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာအင်ဂျီနီယာဂျန်ဘေးပုဂ္ဂိုလ်ဂျေကစူလီဗန်ကရုရှားအပေါ်နောက်ထပ်တန်ခတ်ရည်ယူမှုတွေကိုမဟာမိတ်တွေနဲ့ပူးတွဲချမှတ်မှာဖြစ်တယ်လို့အရင်ချမှတ်ထားတဲ့တန်ခတ်ရည်ယူမှုတွေကိုရှောင်လွှဲတာတွေမလုပ်နိုင်အောင်ပိုတင်းကျပ်ပြီးအခိုင်အမာရည်ယူလှုံ့ဆော်သွားမှာဖြစ်ပါတယ်လို့ပြောပါတယ်။ကြာသပတေးမှာကျင်းပမဲ့ညီတို့မဟာမိတ်အဖွဲ့ဒေသအစည်းအဝေးမှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကအွန်လိုင်းကနေမင်းခွန်းပြောဖို့ရှိပါတယ်။အနောက်နိုင်ငံတွေကခေါင်းဆောင်တွေအနေနဲ့ရုရှားအပေါ်တန်ခတ်ရည်ယူမှုတွေပိုပြီးချမှတ်ဖို့နဲ့ယူကရိန်းကိုအကူအညီတွေပို့ပေးဖို့သူမျှော်လင့်ထားတယ်လို့ဒေသီအစည်းအဝေးမတိုင်ခင်သမ္မတဇယ်လင်စကီကပြောထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာတလနီးပါးကြာလာတဲ့အချိန်မှာယူကရိန်းတပ်ဖွဲ့တွေကရုရှားတပ်တွေကိုပြန်ပြီးထိုးစစ်ဆင်နေတာတချို့ဖြစ်ရက်တွေမှာဆိုရုရှားတပ်တွေသိမ်းယူခဲ့တဲ့နေရာတွေကိုပြန်သိမ်းတာတွေရှိလာနေပါတယ်။ခီးဗ်မြို့တော်စင်ကြေပုံအရာတစ်ခုဖြစ်တဲ့မာကာရီဖ်မှာအပြင်းအထန်တိုက်ခိုက်ပြီးတဲ့နောက်အဲ့ဒီနေရာကိုပြန်သိမ်းခဲ့တယ်လို့ယူကရိန်းကာကွယ်ရေးဌာနကအင်ကာနီမှာပြောပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးမာမိတ်အဖွဲ့အနေနဲ့ဘော်တစ်စ်နိုင်ငံတွေမှာပိုကြီးမာပြီးဘိုးပြီးတော့ရေရှည်ဖြစ်မဲ့စစ်အင်အားတိုးချဲ့ချထားဖို့အဲ့ဒီနိုင်ငံတွေကလိုလားနေပါတယ်။စစ်အင်အားကြီးရုရှားနိုင်ငံရဲ့အင်းနီးချင်းနိုင်ငံတွေဖြစ်တဲ့အက်စတိုနီးယား၊လက်ဗီယာနဲ့လီသူယေးနီးယား၃နိုင်ငံဟာ ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေချိန်မှာပဲသူတို့နိုင်ငံတွေမှာနေဒူးစင်အားကိုတိုးချက်ချထားဖို့တွန်းအားပေးနေကြတာပါသုံးနိုင်ငံပေါင်းလူဦးရေ6သန်းလောက်ပဲရှိတဲ့ဒီသုံးနိုင်ငံကိုနေဒူးအဖွဲ့ဝင်နိုင်ငံတွေထဲမှာအားအနည်းဆုံးနိုင်ငံတွေဖြစ်သတ်မှတ်ထားကြတာပါဘော်ဒီဒေတာကဒီသုံးနိုင်ငံဟာနေဒူးမာမိတ်အဖွဲ့တွေကို2004ခုနှစ်ကဝင်ရောက်ခဲ့ကြပြီမဲ့နေဒူးအဖွဲ့ဝင်တခြားနိုင်ငံတွေနဲ့ညနေပိတ်ကျဉ်းကျဉ်းလေးပဲတိစက်မှုရှိပါတယ်ဒါပေမဲ့ရုရှားစစ်အင်အားအခိုင်အမာချထားတဲ့ကလင်နီဂရက်မြို့နဲ့ရုရှားမဟာမိတ်ဘဲလာရုစ်နိုင်ငံတို့ကြားထဲမှာရှိနေပါတယ်အရှေ့ဥရောပမှာရုရှားကဩဇာချက်ထွေမှုကျူးစားလာတာနဲ့အမျှဆိုဗီယက်ပြည်တော်စုဝင်နိုင်ငံဟောင်းတွေဖြစ်ကြတဲ့ဘော်လ်တစ်စ်သုံးနိုင်ငံအတွဲစိုးရင်စရာပိုဖြစ်လာပါတယ်နေဒိုးမာမိတ်အဖွဲ့ရဲ့အရှေ့ဘက်ခြမ်းဒေသတွေမှာ2014ခုနှစ်အထိနေဒိုးတပ်ဖွဲ့ဝင်တွေမရှိခဲ့ဘဲယူကရိန်းပိုင်ခရီးမီးယားဒေသကိုရုရှားကတူပိုင်အဖြစ်သိမ်းသွင်းခဲ့တဲ့နောက်ပိုင်းမှာဘော်လ်တစ်စ်ဒေသနဲ့ပိုလန်နိုင်ငံတို့မှာနေဒိုးတပ်ဖွဲ့၄ဘက်ကိုအလဲကျချထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့နောက်ပိုင်းမှာတော့တပ်ဖွဲ့အရေအတွက်ပိုတိုးခဲ့ပြီးဒီနှစ်အစောပိုင်းနဲ့နိုင်ရှင်ရင်အရေအတွက်2ဆနီးပါးတိုးပြီးတော့လက်ရှိမှာတပ်ဖွဲ့ဝင်9,900နီးပါးဘော်လ်တစ်စ်ဒေသမှာရှိနေပါတယ်ပိုလန်နိုင်ငံဆိုင်ရာရုရှားတန်ရုံးကတန်တမန်45ယောက်ဟာတရှိုးတွေဖြစ်လုတ်ကန်နေတယ်လို့တင်ပြရှိတဲ့အကြောင်းပိုလန်ပြည်တွင်းထောက်လှမ်းရေးအဖွဲ့ကဒီကနေ့ပြောပါတယ်တရှိုးလို့လုတ်နေတယ်လို့တင်ပြရှိတဲ့ရုရှားတန်တမန်စီးရင်ကိုပိုလန်နိုင်ငံသားဌာနစီပို့ထားပြီးအဲဒီလူတွေကိုနိုင်ငံကနေနှင်ထုတ်ဖို့တင်ပြထားတယ်လို့ထောက်လှမ်းရေးအဖွဲ့ပြောခွင့်ရသူကသတင်းတော့တွေကိုပြောပါတယ်ရုရှားတန်တမန်တွေကိုပိုလန်ကနှင်ထုတ်ရင်ရုရှားဘက်ကလည်းလက်တုံ့ပြန်မယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနမှထုတ်လွှင့်သွားပါတယ်
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ရွေကနေထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအလီမာပါအမေရိကန်တရားရုံးချုပ်တရားသူကြီးခန်ထားရဲ့အတည်ပြုဖို့အထက်လွှတ်တော်မှကြားနာပွဲဆက်လက်ကျင်းပနေပြီးသမ္မတဂျိုးဘိုင်ဒန်အဆိုပြုထားတဲ့တရားသူကြီးခန်ထန်ဂျီဘရောင်းဂျက်ဆန်ကိုဒီကနေ့ဗိုလ်တော်ဘူးနဲ့အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေကမေးခွန်းတွေထမ်းမေးကြမှာပါ။တိုင်းပြည်ရဲ့အမြင့်ဆုံးတရားရုံးချုပ်မှာတာဝန်ထမ်းဖို့အဆိုပြုခံရတဲ့ပထမဆုံးလူမဲ့အမျိုးသမီးဂျက်ဆန်ဟာအင်္ဂါနေ့ကလည်းတနေ့ကုန်နီးပါးအထက်လွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေဆိုခဲ့ပါတယ်။သူရဲ့တရားရေးဆိုင်ရာခံယူချက်အမြင်သဘောထားတွေကနေချမှတ်ခဲ့တဲ့အမိတ်တွေ၊ကင်တွယ်ခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးအသေးစိတ်တိတိကျကျမေးခွန်းထုတ်တာတွေရင်ဆိုင်ခဲ့ရပါတယ်။ Republican အမတ်တွေကတော့လိင်လူချင်းလက်ထပ်ပေါင်းတင်တာကနေအသက်မပြည့်တဲ့ကလေးတငယ်တွေရဲ့မဖွဲမရပုံတွေလက်ဝယ်ထားရှိမှုကြောင့်အရေးယူအပြစ်ပေးခဲ့တဲ့ကိစ္စအထိအကြောင်းအရာတော်တော်များများပြင်းပြင်းထန်ထန်မေးခွန်းထုတ်ခဲ့ပါတယ်။မနေ့ရကြာနာပွဲမှာအထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဒစ်ဒါဘင်ကမေးခွန်းတွေစာမေးပြီး Republican အမတ်တွေမေးလာနိုင်တဲ့အငင်းပွားပွဲအကြောင်းအရာတွေကိုတရားသူကြီးဂျက်ဆန်ဘက်ကလက်ဦးမှုယူကြိုတင်ဖြေထားနိုင်အောင်လမ်းကြောင်းချပေးခဲ့ပါတယ်။အထက်လွှတ်တော်မှာမဲခွဲတဲ့အခါ Republican ဘက်ကထောက်ခံမဲမရရင်လဲဒီမိုကရက်အများစုမဲရတဲ့ဆိုရင်တရားသူကြီးဂျက်ဆန်ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်မှုအတည်ပြုနိုင်မှာဖြစ်ပါတယ်ရှင်။အီရန်ရဲ့နျူကလ িয়ার ထုတ်လုပ်မှုကိုကန့်တတ်ဖို့2015ခုနှစ်ကရခဲ့တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်အသက်သွင်းနိုင်ရေးအပေါ်အကောင်းမြင်မျှော်လင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘက်ကပြောပါရယ်။ဒါပေမဲ့လည်းအီရန်ဘက်ကမပြောင်းလဲဘူးဆိုရင်ဘာလုပ်မလဲဆိုတဲ့ဒုတိယအစီအစဉ် Plan B ရှိပြီးသားဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကသတိပေးပါရယ်။သဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းတော်တော်များများကိုရပ်ဆိုင်းသွားစီမယ်လို့မျှော်လင့်တဲ့အကြောင်းပြီးခဲ့တဲ့တစ်ပတ်ကအမေရိကန်အရာရှိတွေကပြောဆိုထားပါရယ်။တနင်္လာနေ့ပါစစ်ဆန်ညီနိုင်မှုတွေလုပ်ခဲ့ပြီးတဲ့နောက်သဘောတူညီချက်ရနိုင်တော့မယ့်အနေအထားကိုရောက်နေပြီဆိုပြီးပြောဆိုတာပါ။ဒါပေမဲ့တနင်္လာနေ့ကနိုင်ငံသားရဲ့ဌာနပြောခွင့်ရ Net Price ကပြောဆိုတာမှာတော့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးရင်အီရန်အနေနဲ့2015နျူကလ িয়ার သဘောတူညီချက်တွေကိုလိုက်နာဖို့အတွက်စုံဖြတ်ရမှာဖြစ်တယ်လို့အမေရိကန်ကအင်္ဂါနေ့ကပြောပါရယ်။တနင်္လာနေ့ပါဆွေးနွေးညီနိုင်မှုတွေလုပ်ပြီးတဲ့နောက်ခက်ခဲတယ်လို့ယူဆနိုင်တဲ့ဆုံးဖြတ်ချက်တွေချဖို့အီရန်မှာတာဝန်ရှိတယ်လို့ပြောခွင့်ရ Net Price ကပြောပါတယ်။ နိုင်ငံတော်စိတ်တပ် VNL ၄ကြောင်းလိုက်ရင်ဟန်နွိုင်းကနေရုရှားနိုင်ငံမော်စကိုစီပုံမှန်ပြန်တမ်းတဲ့ခီးစဉ်တွေကိုမတ်လ25ရက်နေ့ကစပြီးယာယီဆိုင်ရမယ်လို့နိုင်ငံပိုင် VNL သတင်းအေဂျင်စီ VNA ကမတ်လ23ရက်ဗုဒ္ဓဘူးနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဒီလိုဆိုင်ကနာဟာရုရှားနိုင်ငံလေကြောင်းပြန်တပ်မှုဆိုင်ရာလုံထုံးလုံနည်းတွေလိုအပ်ချက်တွေနဲ့စည်းမျဉ်းတွေကိုပြန်လည်သုံးသပ်ဖို့ဖြစ်တယ်လို့ VNA ကဆိုပါတယ် VNA နဲ့ရုရှားနိုင်ငံဟာဆိုဗီယက်ခေတ်ကဆက်ဆံရေးကောင်းမွန်တဲ့နိုင်ငံတွေဖြစ်ပြီးယူကရိန်းကိုရုရှားကျူးကျော်တာနဲ့ပတ်သက်ပြီးတော့လည်း VNA ဘက်ကဝေဖန်ရှုတ်ချတာမျိုးမလုပ်သေးပါဘူး VNA လေကြောင်းလိုင်းဟာရုရှားနိုင်ငံစီကိုပုံမှန်ပြေးဆွဲနေတဲ့ VNA မှာရှိတဲ့တစ်ခုတည်းသောလေကြောင်းလိုင်းပါရုရှားနိုင်ငံနဲ့တခြားနိုင်ငံ23နိုင်ငံကနိုင်ငံသားတွေအတွက်ဗီဇာကင်းလွတ်ခွင့်မူဝါဒကတော့ဆက်ရှိနေသေးတယ်လို့ပြည်တွင်းမီဒီယာ VN Express ကပြောထားပါဗျ။တရုတ်နိုင်ငံမှာမတ်လ22ရက်နေ့ကကိုဗစ်ရောဂါကူးစက်သူပေါင်း2669ယောက်ရှိတယ်လို့တရုတ်နိုင်ငံရဲ့အမျိုးသားကျန်းမာရေးအာဏာပိုင်တွေကဒီကနေ့ဗုဒ္ဓဘူးနေ့မှာအတည်ပြုပြောဆိုပါဗျ။ယောဂကူးစက်ခံရသူအများစုကိုတရုတ်နိုင်ငံအရှေ့မြောက်ဒေသဂျီလင်းမြို့မှာတွေ့ခဲ့ရပြီး2020ခုနှစ်ဝူဟန်မြို့မှာကိုဗစ်ကရောဂါစဖြစ်ခဲ့ကဒီမြို့ဟာကိုဗစ်ကရောဂါကူးစက်မှုစိုးစိုးရွားရွားရင်ဆိုင်နေရတဲ့မြို့လည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းကနေ့စဉ်ဆိုသလို6ချိန်မြောက်ဆက်တိုက်တိုးလာခဲ့ပြီးတရုတ်နိုင်ငံကိုဒေသတွင်းပိတ်ဆို့တားမြစ်မှုလော့ကဒေါင်းလုပ်မယ်ဆိုတဲ့ကိုလာဟာလာတွေကိုတော့ရှာဟိုင်းမြို့အာဏာပိုင်တွေကညှင်းဆို့ထားပါတယ်။မတ်လ22ရက်နေ့အထိတရုတ်ပြည်မှာကြီးမှာကိုဗစ်ရောဂါကူးစက်ခံရသူပေါင်း 13,232 ဦးရှိခဲ့ပြီးသေဆုံးသူကတော့ 4,638 ဦးရှိပါတယ်။ဟောင်ကောင်မှာတော့ဒီကနေ့ဗုဒ္ဓဘူးနေ့မှာကိုဗစ်ကရောဂါကူးစက်ခံရသူပေါင်း 12,240 ရှိခဲ့ပြီးအင်္ဂါနေ့ကတော့ 14,000 ရှိခဲ့ပါတယ်။သေဆုံးသူဦးရေစုစုပေါင်းကတော့ 205 ယောက်ရှိပါတယ်။တန်ဂိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း10တန်းအထိရှိလာပြီးဒါဟာလူဦးရေရဲ့20ရာခိုင်နှုန်းနီးပါးအထိမြင့်တက်လာခဲ့တယ်လို့အာဏာပိုင်တွေကဒီကနေ့ဗုဒ္ဓဘူးနေ့မှာပြောခဲ့ပါတယ
် VOA American သံရဲ့ဗုဒ္ဓညသတင်းတွေကိုကိုချောချောသိတဲ့အလိမ်မာတို့ပြောပြပေးခဲ့ကြတာပါအခုတော့American ကမြန်မာလူမျိုးတုံးတက်ပြတ်မှုလို့ပြောလာတာကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကကြိုဆိုလိုက်တဲ့သတင်းမှာမြန်မာနိုင်ငံရခိုင်ပြည်နယ်က Ranger တွေပေါ်စစ်တပ်ရဲ့လုပ်ရက်ကိုလူမျိုးတုံးတက်ပြတ်မှုဖြစ် American ပြည်တော်စစ်ကသတ်မှတ်လိုက်တာကြောင့်တာဝန်ယူခံမှုနဲ့ဒုက္ခသည်တွေနေရပြန်ရေးဆိုင်ရာကြိုးပမ်းမှုတွေအရှိန်မြင့်လာခြင်းရှိတယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံကကြိုဆိုလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး Abdul Momen ကနောက်ကျပေမဲ့ဒါကသတင်းကားမှာကျွန်တော်တို့ဒါကိုကြိုဆိုပါတယ်လို့အင်ကာနေကသတင်းတောက်တွေကိုပြောလိုက်တာပါလူမျိုးတုံးတက်ပြတ်မှုဘယ်နေရာမှာပဲဖြစ်ဖြစ်အဲ့ဒါကိုအတိမတ်ပြုတင်ပြီးကျူးလွန်သူတွေအဖြစ်ပေးရည်ယူမခံရပဲရှိမနေသင့်ပါဘူးလို့သူကဆက်ပြောပါတယ်အမေရိကန်ပြည်တော်စုဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မိတ်ဆွေကောင်းနိုင်ငံတစ်ခုဖြစ်တယ်လို့လည်းဝန်ကြီးမိုမန်ကပြောလိုက်ပြီးအခုလိုသတ်မှတ်တာကြောင့်မြန်မာနိုင်ငံပေါ်ဖိအားပိုပေးနိုင်ပြီး Ranger တွေသူတို့ဇာတိရခိုင်နယ်စီပြန်ခေါ်မယ်လို့မျှော်လင့်မိကြောင်းပြောပါတယ်လူမျိုးတုံးတက်ပြတ်မှုဖြစ်အမေရိကန်ပြည်တော်စုကသတ်မှတ်လိုက်တာကိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ Ranger ဒုက္ခသည်တွေကလည်းကြိုဆိုပါတယ်Ranger လို့ခေါ်ဆိုတာကိုတော့မြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီကအသိမှတ်မပြုပါဘူး။တချိန်တည်းမှာရခိုင်ပြည်နယ်မှာ Ranger ဒုက္ခသည်အယောက်900ကိုလက်ခံဖို့အသင့်ပြင်ထားပြီးလို့လည်းရခိုင်ပြည်နယ်ကောင်စီတာဝန်ရှိသူတူကပြောခဲ့ပါတယ်ခင်ဗျာ။အခုသတင်းတွေပြီးမှတော့သတင်းပေးပို့ချက်တွေကိုဆက်ပြောပြပါမယ်။ပထမဆုံးတော့မြန်မာနိုင်ငံကအခြေအနေတွေကိုထိန်းသိမ်းသတင်းကင်တွယ်ဖို့စစ်ကောင်စီကိုအာဆီယံကိုယ်စားလှယ်တိုက်တွန်းလိုက်တဲ့သတင်းပါ။မြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေဆောင်ရွက်တဲ့အခါထိန်းသိမ်းသတင်းဆောင်ရွက်ဖို့အတွက်တောင်းဆိုခဲ့တယ်လို့မြန်မာနိုင်ငံကို3ရက်ကြာတွားရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောပါတယ်ဒါအပြင်အမှုရင်ဆိုင်ဆဲကာလဖြစ်တဲ့အတွက်ဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ခွင့်မပေးနိုင်ဘူးလို့စစ်ကောင်စီဘက်ကသူ့ကိုပြောခဲ့ကြောင်းလဲခီးစင်ပြီးဒီနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ကိုစောဝဲလန်ကအသေးစုံကိုပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆခွန်ဟာအာဆီယံအဖွဲ့ရဲ့ကိုယ်စားလှယ်အဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်3ရက်ကြာတွားရောက်တဲ့ခေတ်စဉ်အပြီးကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာဒီကနေ့မတ်လ23ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးသူ့ရဲ့ခေတ်စဉ်အကြောင်းသတင်းတောက်တွေကိုရှင်းလင်းပြောကြားခဲ့တာပါ။ဖြုံးပ
ြောပေါင်းမယ်။အပီကရိုယက်ဒီခေတ်စဉ်ပေါ်မှာမျှော်လင့်ချက်တွေအမျိုးမျိုးရှိကြတယ်ဆိုတာကျွန်တော်နားလည်ပါတယ်။နောက်ပြီးတော့အဖြစ်ခက်ရက်စဲပြီးဒီကိစ္စမှာပေါဝင်ပတ်သက်နေသူအားလုံးနဲ့ခီးစဉ်တွင်မှာတွေ့ဆုံတာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပုံမှန်တိုင်းပြန်လည်တည်ရှိနေတာကိုမြင်တွေ့လူကြတယ်ဆိုတာလည်းကျွန်တော်နားလည်ပါတယ်
သူခီးစဉ်ပေါ်ဘာကြောင့်ဝေဖန်ပြောဆိုကြတယ်ဆိုတာသူ့အနေနဲ့နားလည်ကြောင်းလဲဝန်ကြီးပရက်ဆတ်ခွန်ကအခုလိုဆက်ပြောပါတယ်
Be had pong
ဒီခီးစင်ရောက်စစ်ကောင်စီကိုတရားဝင်အသိအမှတ်ပြုလိုက်တယ်လို့ဖြစ်သွားမှာဆိုတဲ့အတွက်ဝေဖန်ပြောဆိုကြတာကိုလည်းကျွန်တော်နားလည်ပါတယ်
။သူခီးစင်ကနေမြန်မာနိုင်ငံရဲ့ပဋိပက္ခတွေကိုမဖြေရှင်းနိုင်ဘူးဆိုတာသူ့အနေနဲ့နားလည်တယ်လို့ကမ္ဘောဒီးယားကအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့တနစ်တာကာလအတွင်းမှာလည်းမပြေလည်နိုင်ဘူးဆိုတာသူ့အနေနဲ့သဘောပေါက်ကြောင်းဝန်ကြီးပရဆခွန်းကပြောပါတယ်
။ဘုံဦးဒါမေးမြင်ပလူးတော်ပညာနိုင်ကာ
အာဆီယံ2ကုစလေအနေနဲ့သူ့ကိုပြည့်ရထားတဲ့တောင်းကိုတရားတိုင်သက်ဆိုင်သူအားလုံးပါတဲ့မြို့သားညီညွတ်ရေးကိုဥတီရဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာစီလို့ဒီခီးစင်ကပထမခြေလှမ်းတရားဖြစ်ပါတယ
်လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံမှာအများကြီးရောက်နေပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပေးပို့လို့မရဘဲဖြစ်နေတယ်လို့အထူးကုစလေကပြောပါတယ်အကူအညီတွေကိုမြတ်မြတ်တာတာဖြန့်ဝေပေးနိုင်ရေးဆွေးနွေးဖို့သက်ဆိုင်သူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ခုကို AP ဒါမှမဟုတ်မေလမှာလုပ်ဖို့သူအဆိုပြုထားတယ်လို့လည်းပြောပါတယ်အာဆီယံထုကိုယ်စားလှယ်ရဲ့ဒီခီးစဉ်ဟာစစ်ကောင်စီရဲ့စီစဉ်မှုအောက်မှာပဲရှိတယ်လို့ဆိုပြီးအတိုက်ခံတွေဘက်ကစိတ်ပြက်ကြောင်ထုတ်ဖော်ပြောဆိုခဲ့ကြပါတယ်ခီးစဉ်အတွင်းမှာပါတီတချို့ရဲ့ခေါင်းဆောင်တွေပဲတွေ့ဆုံပြီးအများစုကတော့စစ်ကောင်စီအကြီးအကဲနဲ့သူ့အစိုးရအဖွဲ့ဝင်တွေကိုအဓိကထားတွေ့ဆုံခဲ့တာပါသမရဟောင်းဦးထင်ကျော်ရဲ့ဇနီးဖြစ်သူ NLD ပါတီရဲ့အရန်အလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်တဲ့ဒေါ်စုစုလွင်ကိုတွေ့ဖို့စီစဉ်ထားပေမဲ့လည်းဂျမားရေးအကြောင်းပြချက်နဲ့ဒေါ်စုစုလွင်ဘက်ကဖျက်ခဲ့ပါတယ်အာဆီယံထုကိုယ်စားလှယ်ရဲ့အခုဒီချိန်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့လဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံရေးဌာနကအချက်6ချက်ပါကြေညာချက်ထုတ်ပြန်ခဲ့ပြီးစစ်အုပ်စုရဲ့အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်စေရေးတွန်းအားပေးဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအမျိုးသားညီညွတ်ရေးအစိုးရတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများနိုင်ငံတကာနဲ့ပြည်တွင်းမှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းများအရပ်ဖွဲ့အဖွဲ့အစည်းများကတဆင့်သာပေးပို့ဖို့ရင်းညံ့တဲ့ရလဒ်တွေကိုရှာဖွေရမှာပြည်သူတွေရဲ့အကျိုးစီးပွားနဲ့လိုလားတောင်းတချက်တွေကိုအခြေခံဖို့စတဲ့အချက်တွေကိုအဓိကထားတောင်းဆိုထားပါတယ်။ NUG အနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရန်အသင့်ရှိကြောင်းလည်းဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဟာဆေးရဆိုးမှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေကြောင်း NUG ကပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပြီးအရသားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ဆိုပါတယ်။2022ခုနှစ်ဧပြီလမှာရရှိထားတဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကလိုက်နာအကောင့်ထဲဖော်ဆောင်ခြင်းမရှိမချင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲတွေကိုစစ်ကောင်စီကိုမဖိတ်ဖို့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအခုချိန်ထိအကျုံးဝင်နေဆဲဖြစ်ပါတယ်။အာဆီယံအထူးကိုယ်စားလှယ်ပရဆခွန်ဟာမြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့သလိုရန်ကုန်မြို့မှာကုလသမဂ္ဂနဲ့အာဆီယံတန်တပန်တွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်နေနဲ့လဲတွေ့ဆုံခဲ့ပါတယ်။သူနဲ့အတူအာဆီယံအတွင်းရေးမှူးချုပ်လင်ကျုပ်ခွိုင်လဲလိုက်ပါခဲ့ပါတယ်ခင်ဗျာ
။အခုတစ်ခေါက်တော့ဆန်းစုကြည်နဲ့တွေ့ခွင့်မရပေမဲ့ရှေ့မှာတွေ့ခွင့်ရဖို့ကြိုးစားနေကြအောင်အာဆီယံ2ကိုယ်စားလှယ်ပြောတာကိုကိုစော်ဝင်းလိုင်းပြောပြခဲ့တာပါ။အခုတော့ဒီအာဆီယံကိုယ်စားလှယ်ရဲ့ခီးစဉ်ကိုပဲတက်ကြွလှရှားသူတွေကန့်ကွက်လိုက်တဲ့သတင်းပါ။အရှိတောင်အရှာနိုင်ငံများအသင်းအာဆီယံ2ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်ပြည်သူများအကြားစိတ်ဝင်စားမှုနည်းတယ်လို့တက်ကြွလှရှားသူတွေကတော့ဒီခီးစဉ်ကိုကတ်ကွက်ဝေဖန်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြမနိုင်ငံရေးအတွက်ထူးထူးခြားခြားမျှော်လင့်စရာမရှိတယ်လို့ဒီခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်ပေးလိုက်တဲ့သဘောပဲဖြစ်တယ်လို့သူတို့ကဝေဖန်ကြတာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချန်ပြောပြပေးပါဦးခင်ဗျာ
။မြမနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟာပြီးခဲ့တဲ့မတ်လ22ရက်နေ့ကမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အစိုးရအဖွဲ့ဝင်တွေကိုပဲအဓိကထားတွေ့ဆုံခဲ့တာပါ။နိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့သလိုမြန်မာနိုင်ငံကအာဆီယံတန်တမန်နေနဲ့လည်းတီးခြားတွေ့ခဲ့ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီနဲ့အဓိကထားတွေ့ဆုံဆွေးနွေးခဲ့တာကြောင့်ဒီခီးစဉ်ကိုကန့်ကွက်တယ်လို့မုံရွာကျောင်းသားတက်မကဥက္ကဋ္ဌကိုတန်းကျော်ဦးကပြောပါတယ
်။မြန်မာပြည်သူလူထုဒီမိုကရေစီလိုလားမြန်မာပြည်သူလူထုကိုအကြံဖက်နည်းနဲ့အတ္တမအာဏာသိမ်းထားတဲ့စစ်ကောင်စီပြည်အောင်ရေးအဖွဲ့တွေကိုလာပြီးပြည်ဆိုပြီးဖြစ်တယ်။ဆိုအဲ့ဒီသဘောတရားကိုချစ်ခြင်းအဖြစ်သူတည်ကျွန်တော်ဒီသူ့ရဲ့အာဆီယံရဲ့ရည်တည်ချက်မှာလည်းဒီမိုကရေစီဆင်ဆင်းမျိုးနေကိုဘယ်လောက်ပဲအလေးထားရပဲပြောပြောသူ့ရဲ့ပါဇက်ကပဲပေါ့နော်ဒီမိုကရေစီရဲ့အမြင့်တရားတွေကိုဘယ်လိုပဲလူကားသားပါပါလေပြောပြောလူခွင့်ရေးတွေကိုဘယ်လိုပဲကာကွယ်ပါလေပြောပြောသူ့ရဲ့လုပ်ရက်တွေကဒီမိုကရေစီကိုရည်တည်ချက်မျိုးနေကိုဒီဖျက်ကျင်နေတဲ့အဖွဲ့အစည်းနဲ့တွားပြီးတော့ပြေးချောင်ပြီးတဲ့အခါမှာအာဒီအလုပ်တွေလုပ်ဆောင်နေကြဖို့မြင်ရတဲ့အခါမှာကျွန်တော်တို့လည်းဘာလို့မျိုးတွေးလိုက်လဲဆိုတော့သူတို့ကဒီလူခွင့်ရလေးစားခြင်းမရှိဘူးဒီမိုကရေစီကိုလည်းဒီလေးစားလိုက်တာဒီမိုကရေစီကိုလည်းဒီလေးစားလိုက်တာခြင်းမရှိဘူ
းမန္တလေးဒေသခံတို့ဖြစ်တဲ့ဒီမိုကရေစီအရေးလှုပ်ရှားသူမန်ချန်းကလည်းမြန်မာနိုင်ငံကိုလာတဲ့အာဆီယံအထူးကိုယ်စားလှယ်ခီးစဉ်နဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါရစေ
ိုးသူလည်းတွေ့နေတာအရင်တစ်ခါကလည်းဟိုဖွင့်ဆန်လာရဲ့ပေါ့နော်အဲဓမ္မတော်ထူးခြားလာတယ်သူကမရှိပါဘူးဒါတစ်ခါကြီးကတော့သူကဒီနိုင်ငံတကာအမည်ဒီနေ့ကြီးအောင်ပဲပေါ့နော်အမည်ကြီးအောင်ဆိုပြီးတော့သူနောက်ပိုင်းနေအားငါသာပါရဲ့ဟိုဟာတွေကိုပေါ့နော်ဒီနိုင်ငံသားနိုင်ငံရေးအကြီးအကဲတွေကိုလွတ်ပေးရဲ့ပေါ့နော်လူပြည်ရရှင်နိုင်ငံကြီးလူပြည်ရရှင်လွတ်ပေးပြီးတော့သူကအမြင်မှန်းလာအောင်ပေါ့အကျိုးစားနေတယ်ပေါ့ဒါပေမဲ့လည်းဒီကျွန်တော်တို့အတွက်ကတော့ဒီမိုကရေစီလိုလားတဲ့လူတွေအတွက်ကတော့အတိုင်းဒီမိုကရေစီလိုလားတဲ့အတိုင်းကြီးကြရတယ်ကတော့ဘာမှသိချမှုမရှိဘူးလို့ထင်ပါတယ်ဟုတ်
မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအဖြေရှာရေးအားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်လာဖို့မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်လာရောက်တာဖြစ်တယ်လို့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေကိုထူးထူးခြားခြားပြောင်းလဲပေးနိုင်မှာမဟုတ်ဘူးလို့ရခိုင်ဒေသခံတို့ဖြစ်တဲ့ကိုထွန်းကြည်ကပြောပါတယ
်ဒီမြန်မာနိုင်ငံရဲ့အဲဒီအပြောင်းအလဲကိုသွားဖို့ကတော့ဟိုတော်တော်လေးခက်မယ်ခက်နေအောင်မယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဘာလို့ဆိုတော့နိုင်ငံရေးရနှစ်ဖက်လုံးတင်းမာနေတဲ့အခြေအနေဖြစ်တဲ့အတွက်လက်ရှိဒီမှာရှိနေတဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံတယ်ဆိုတဲ့ဟာကလည်းရွေးကောက်ပွဲဝင်ဖို့အတွက်တည်ချတဲ့နိုင်ငံရေးပါတီတွေနဲ့ပဲသူတို့တွေ့ဆုံဖို့များတယ်ပေါ့နော်တွေ့ဆုံဖို့လည်းသူတို့ဟိုလောက်တာကိုကြည့်ရင်လည်းအဲ့ပုံစံမျိုးပဲကျွန်တော်တို့မြင်ရတယ်
မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်လာရောက်တဲ့အချိန်မှာအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရဲ့အကောင့်ထည်ဖော်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်လိုအပ်တဲ့အခြေအနေတွေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုအဓိကဆွေးနွေးခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါဗျ။ဒီခီးစဉ်ဟာလက်ရှိကြုံတွေ့နေရတဲ့မြန်မာအခြေတဲကိုဖြေရှင်းပေးဖို့လာရောက်တယ်ဆိုပေမဲ့အများပြည်သူကြားမှာတော့တိတ်ပြီးစိတ်ဝင်တစားမရှိလာပါဘူး။မန္တလေးနဲ့ကချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာတချို့မှာအင်္ဂါနေ့ကဆန္ဒပြလှုပ်ရှားမှုတချို့ရှိခဲ့ပြီးတော့အာဆီယံအထူးကိုယ်စားလှယ်ကိုလက်မခံကြောင်းရေးသားထားတဲ့ဆိုင်းမုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ကြတာတွေကိုလူမှုကွန်ရက်တွေမှာတွေ့ခဲ့ရပါတယ်။အာဆီယံအထူးကိုယ်စားလှယ်ဟာမြန်မာပြည်ကအပြန်သတင်းစာရှင်းလင်းပွဲမှာတော့မြန်မာပြည်ကပြဿနာတွေဟာရှုပ်ထွေးလွန်ပြီးအချိန်ယူဖြေရှင်းရနိုင်တဲ့လက်ရှိအလှည့်ကျဥက္ကဋ္ဌတက်တန်းအတွင်းမှာဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။ဒါအပြင်မြန်မာပြည်တွင်းစစ်စင်ရေးတွေမှာထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ဖို့လိုမယ်လို့လည်းအာဆီယံကိုယ်စားလှယ်ကမြန်မာစစ်ကောင်စီကိုတိုက်တွန်းသွားပါတယ်ခင်ဗျာ
မြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခီးစဉ်ကိုတက်ကြွလို့ရှာသူတွေကန့်ကွက်လိုက်တာပါဒီအကြောင်းကိုငင်းချမ်းပြောပြခဲ့တာပါအခုတော့ကရင်ပြည်နယ်မြို့ဝင်ဂိတ်တစ်ခုဖြစ်ခတ်ခံရလို့ထိခိုက်ဒိဆုံးမှုရှိခဲ့တာပါကရင်ပြည်နယ်မြောက်ရီမြို့တင်ကန်းညီနောင်အထွတ်အာရှလမ်းမှာရှိတဲ့ကရင်လက်နက်ကိုင်တပ်တွေရဲ့မြို့ဝင်ခြေကောက်တဲ့ဂိတ်ကိုမနေ့မတ်လ22ရက်နေ့မနက်ကအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကပစ်ခတ်တာကြောင့်အမျိုးသား3ဦးကြီးစံထိမှန်ပြီးသူသေဆုံးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့ဟာကရင်လက်နက်ကိုင်၅ဖွဲ့တဲ့မနေ့လှုပ်ရှားသွားလာနေတဲ့မြို့ဖြစ်ပြီးပြီးခဲ့တဲ့3လကစပြီးတနက်တည်းနဲ့ပစ်ခတ်တာဘုံပေါက်ကွဲတာတွေမကြာခဏဖြစ်နေတဲ့မျိုးဖြစ်ပါတယ်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO တိုးတက်သောကရင်ဗုဒ္ဓဘာသာတပ် DGB ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့တပ်တွေနဲ့လည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတာပါငင်းငယ်ယူထားတဲ့ကရင်လက်နက်ကိုင်အဖွဲ့တွေရဲ့မြို့ဝင်ကြီးကောက်တဲ့ဂိတ်ကိုမတ်လ22ရက်နေ့ကတော့အမီမတိလက်နက်ကိုင်တွေကပစ်ခတ်တာကြောင့်ဂိတ်ထဲမှာရှိနေတဲ့အမျိုးသားတဦးသေဆုံးပြီးနှစ်ဦးကတော့ပြင်းထန်စွာဒဏ်ရာရခဲ့တဲ့အကြောင်းမြောက်ရီမြို့ကန်တဦးကပြောပြပါဗျ။န
ောက်ဦးနဲ့လည်းညီမကျော်နဲ့ညီမပါတဲ့အလန့်တက်တာတယောက်တင်သွားတယ်တဲ့။နှစ်ယောက်ကမရှိအောင်ပို့လိုက်ရတယ်တဲ့။ဟု
တ
်ကဲ့။အစံဂိတ်မှာဟိုပစ္စံကောက်တော့သူတို့ဟုတ်ကဲ့တယောက်တင်သွားတယ်နှစ်ယောက်ကဒဏ်ရာရတယ်။ဒါသူတို့ရဲ့တက်ဆိုင်ရဲ့တက်ဆိုင်ရပေါ့။သူတို့ဂိတ်ကြီးကောက်ဆိုင်တာ။အဲ့ဒါကိုလှမ်းပြခံကြည့်တယ်။
ပြက်ခတ်မှုတွေဖြစ်ပေမဲ့လက်နက်ကိုင်တွေကြားကပြိပခါတွေဖြစ်တာမို့ဒေသခံတွေကတော့စိုးရိမ်တာမရှိဘူးလို့လည်းဆိုပါတယ
်လူတွေတို့ကလူပြစ်တယ်ပေါ့ဘာသာပြည်တွေနဲ့လူပြစ်မဆိုင်တဲ့ပုံစံဖြစ်နေတာပေါ့လူတွေတို့ကသူတို့ဖွဲ့စည်းလို့လူပြစ်တယ်ပေါ့ပြည်သူပြစ်အောင်သူတို့ကပြစ်ကုန်ပြီပေါ့အဲ့လိုပဲသူကလူသူနေကိုယ့်ဘာတကူအဲ့လိုမျိုးနေကြတာပဲ
ပြစ်ခတ်ခံရလို့တိတ်ဆုံးသွားသူကတော့မြန်မာစစ်ဆိုရလက်ထက်ငင်းငယ်ယူထားတဲ့ကရင်ငင်းငယ်ရေးကောင်စီ KNU KNL PC ကတပ်ဖွဲ့ဝင်တဦးဖြစ်ပြီးတင်ကန်းညီနောင်အထွက်မြို့ဝင်ကြီးကောက်ခံနေတဲ့အဖွဲ့တွေကလို့ဆိုပါတယ် AK Gate လို့လူသိများတဲ့ဒီ gate ကိုတော့ကရင်လက်နက်ကိုင်၄ဖွဲ့ကဒေလန်ရထားပြီးဒီလမ်းကိုဖျက်ဆီးသွားလာနေတဲ့ရင်းတွေကိုကရင်လက်နက်ကိုင်တွေရဲ့မိသားစုဝင်တွေတပ်ဖွဲ့ဝင်တွေကမြို့ဝင်ဂိတ်ကြီးကောက်ခံနေတာဖြစ်ပါတယ်ပြစ်ခတ်သူတွေကတော့ဘယ်ဖွဲ့ကဖြစ်တယ်ဆိုတာကိုစစ်ကောင်စီဘက်ကရောကရင်ငင်းငယ်ရေးကောင်စီဘက်ကရောထုတ်ပြန်တာမရှိသေးပါဘူးမလ22ရက်နေ့တုန်းကလည်းကော့ကရိတ်မြဝတီအာရှလမ်းမပေါ်မှာတိုက်ပွဲတွေဖြစ်ပြီးကုန်တင်ကားတွေပြစ်ခတ်မိချုပ်ခံခဲ့ရပါတယ်
ဒီအတွက်အာရှလမ်းကိုတုံးရက်ခန့်ပိတ်ခဲ့ရပါတယ်စစ်ကောင်စီတပ်တွေမြောက်ရီနဲ့ကော့ဂရိတ်တောင်ပိုင်းကနေဆုတ်ခွာပေးဖို့နဲ့စစ်ကောင်စီအတွက်ထောက်ပံ့ရေးလမ်းကြောင်းဖြစ်တဲ့မြောက်ရီကော့ဂရိတ်အာရှလမ်းမပေါ်မှာကုန်ကားတွေတောလာတာမလုပ်ဖို့ကိုလည်း ယူကရိန်းပေါ်စီးရေးစီးပွားရေးနဲ့လူသားချင်းစာနာမှုထောက်ပံ့တွေနောက်တစ်ဆင့်တိုးလှောက်ဆောင်နိုင်ရေးမိဖက်အနောက်နိုင်ငံတွေနဲ့ဆွေးနွေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်နဲ့ပိုလန်နိုင်ငံဝါဆောမြို့တော်စီကိုခရီးထွက်နေပါတယ်အင်ပြီးတော့ဆန်ယာဗီအိုသတင်းတော့ပတ်စီဝီဒါကူဆာရာပိုးရဲ့သတင်းကိုမိုက်သက်စင်ပြပြပေးပါအောင်ခင်ဗျာ
ကီးဖ်မြို့တော်ကဇေဝစင်တာတစ်ခုအပါအဝင်ပြည်သူပိုင်အဆောက်အုံတွေရုရှားဖုံးနှံကြောင့်ပျက်စီးရပါတယ်။ယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်တာတလနေပါရှိသွားပါပြီ။ယူကရိန်းနိုင်ငံအတွက်လိုအပ်တာတွေကိုနောက်တစ်ဆင့်တိုးပြီးတော့ကူညီနိုင်ဖို့မိဖက်အနောက်နိုင်ငံတွေနဲ့ဆွေးနွေးဖို့အတွက်မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ရဲ့အရေးပေါ်အစည်းအဝေးကိုတက်ရောက်ပြီးတော့ကမ္ဘ ကိုခီးထွက်နေတဲ့အကြောင်းအမင်းမြေလုံခြုံရေးအကြံပေးဂျိမ်းဆူလီဗန်ကပြောပါလေ
He will join our partners in imposing further sanctions on Russia and tightening the existing sanctions.
ရုရှားပေါ်မှာတံခတ်ပိတ်ဆို့မှုတွေဆက်ချသွားမှာဖြစ်တယ်လို့လက်ရှိချမှတ်ထားတဲ့တံခတ်ပိတ်ဆို့မှုတွေကနေမတင်းရှောင်နိုင်အောင်တေချာစီးစစ်ဖို့သမ္မတဂျိုးဘိုင်ဒန်ကလှုံ့ဆော်သွားမှာပါအရှိချမ်းကမြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့ရဲ့တက်တွေနဲ့အတူမိဖက်တွေကရေရှင်ညှိနှိုင်းလှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။ဥရောပတိုက်စွမ်းရင်လုံခြုံရေးကူမြင်မှုပူးရဲလှုပ်ဆောင်ချက်တွေကိုကြီးညာသွားမှာဖြစ်တယ်လို့ရုရှားရဲ့စွမ်းရင်ပေါ်ဥရောပတိုက်ကပြီးခိုနေရတာတွေလည်းရှော့ချသွားမှာဖြစ်ပါ
တ
ယ်။
က
ျွန်
တော်တို့ကဒီအတန်ကြားရပြီး25ရက်ကြာနေထိုင်နေရတာဖြစ်ပါတယ်။
ပုံကျခံရမယ့်ဘေးကိုတတိပေးတဲ့အော်အတန်ကြောင့်မှနေထိုင်နေရတဲ့အကြောင်းယူကရိန်းသမ္မတဇယ်လင်စကီကခုလိုပြောပါလိမ့်။ရုရှားနဲ့ဆွေးနွေးတဲ့အခါမှာယူကရိန်းသမ္မတဖလော်ဒီမီယာဇယ်လင်စကီကိုအားဖြည့်ပေးခြင်းနဲ့ရည်ရွယ်ချက်နဲ့လှုံ့ဆော်နေကြတာပါ။ရုရှားနဲ့ယူကရိန်းအပြစ်ခံရစရည်သဘောတူညီချက်ရပြီးရင်ရုရှားခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ Donbas အရှေ့ပိုင်းဒေသနဲ့2014မှာရုရှားကသိမ်းထားတဲ့ Crimea ဒေသတို့အရေးဆွေးနွေးဖို့လမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတကအရေးအဝတ်ပြပြောဆိုထားပါလိမ့်။ဘေးကင်းလုံခြုံရေးပိုင်းမှာအာမခံချက်ပေးနိုင်မယ်ဆိုရင်ယူကရိန်းအနေနဲ့ NATO အဖွဲ့တွေကိုဝင်မဲ့ကိစ္စဆက်မလုပ်ဖို့စဉ်းစားပေးမယ်ဆိုပြီးတော့လေယူကရိန်းဘက်ကပြောပါတယ်။ German Marshall Fund အဖွဲ့စီက Jonathan Katz ကရုရှားအနေနဲ့လှုပ်ဆောင်ရမယ့်အရာတွေအကြောင်းကိုခုလိုထောက်ပြထားပါတယ်။
Allies and partners are looking at you know what they're willing to do.
ရုရှားဘက်ကဘာလုပ်ပေးဖို့ဆန္ဒရှိလဲ။မိဖက်နိုင်ငံတွေကရောဘာလိုချင်တာလဲ။ဒါတွေကအင်မတန်အရေးကြီးပါတယ်။ယူကရိန်းနိုင်ငံထဲကနေရုရှားတပ်တွေဖယ်ရှားယုံနဲ့မလုံလောက်ပါဘူး။ယူကရိန်းမှာပျက်စီးခဲ့တာတွေကိုပြန်လည်တည်ဆောက်နိုင်ဖို့ရုရှားဘက်ကအယောပေးရပါလိမ့်မယ်
။ NATO အဖွဲ့ဝင်တွေထဲမှာယူကရိန်းကိုတိုက်ချက်လေရင်တွေလိုတိုက်ခိုက်ရေးလက်နက်တွေပံ့ပိုးပေးလိုတဲ့နိုင်ငံတွေနဲ့ရုရှားနဲ့ထိတ်တန့်ရင်ဆိုင်ရမှာကိုရှောင်ကြဉ်တဲ့နိုင်ငံတွေကိုသမ္မတဘိုင်ဒန်အနေနဲ့ကွဲကွဲပြားပြားသိထားဖို့လိုပါလိမ့်။တတိယကမ္ဘာစစ်မဖြစ်ရင် NATO အဖွဲ့မှာတာဝန်ရှိတဲ့အကြောင်းကိုလည်း CSIS ရဲ့စဖွဲ့က Sean Manakhan ကပြောပါလိ
မ့်။ While a war in Ukraine is clearly awful
Ukraine's war has so yore phie ya so bi me Europe ta khwin sit pwae ji phie yin do ti tet ko so ma ba တက်ကဘာစင်မဖြစ်ဖို့လိုအပ်မှာက NATO အဖွဲ့ရဲ့အဓိကတာဝန်ဖြစ်ပါတယ်။ဥရောပနိုင်ငံတွေပေါ်ရုရှားကတိုက်ခိုက်နေတဲ့အလားအလာကိုဖယ်ရှားဖို့က NATO အဖွဲ့ရဲ့တာဝန်ဖြစ်ပါတယ်။
သမ္မတဘိုင်ဒန်ဟာပိုလန်သမ္မတအန်ဒရက်စ်ဒူဒါနဲ့တွေ့ဆုံဖို့ရှိပြီးတော့ပိုလန်နိုင်ငံလေးကိုတဟုန်ထိုးဝင်လာတဲ့တန်းတဲ့ချီရဲ့ဒုက္ခသည်တွေအရေးကူညီထောက်ပံ့မှုတွေအမေရိကန်ကတုံ့ပြန်ပေးဖို့အကြောင်းကိုလည်းကြီးညာသွားဖို့ရှိတဲ့အကြောင်းအမေရိကန်လုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကပြောပါလိမ့်။
Poland is where the United States has surged a significant number of
people. Poland နိုင်ငံကသူ့နိုင်ငံအရှေ့ကျန်းကနေခုခံတားဆီးနိုင်ဖို့ American ပြည်ထောင်စုကတိုက်အင်အားတွေတိုးမြှင့်ပေးထားပါတယ်။ Ukraine က Russia စစ်တပ်မကလုံခြုံရေးပိုင်းမှာပါအရေးပါတဲ့ Belarus နိုင်ငံမှာ Russia စစ်တပ်တွေချထားမှုကိုလည်း Poland အနေနဲ့တုံ့ပြန်နေရတာပါ။
ပိုလန်နိုင်ငံကိုရောက်ဆင်ဒုက္ခသည်တွေနဲ့သမ္မတဘိုင်ဒန်တွေ့မလားဆိုတဲ့ခီးစဉ်အသေးစိတ်ကိုတော့အင်ဂျီရောဘတ်ကအတည်ပြုထားခြင်းမရှိပါဘူး။သမ္မတတယောက်အနေနဲ့ဆစ်ဖြစ်နေတဲ့နေရာကိုသွားတာကအန္တရာယ်များတဲ့ကိစ္စဖြစ်တဲ့အတွက်ယူကရိန်းနိုင်ငံကိုတော့သမ္မတဘိုင်ဒန်သွားရမှာမဟုတ်ပါဘူးရှင်
။ယူကရိန်းရဲ့အမေရိကန်သမ္မတရဲ့ဥရောပခီးစဉ်ကြောင်းမိုက်တန်ဆင်ပြပြခဲ့တာပါ။ဗိုလ်ရုညသတင်းပေးပို့ချက်တွေကိုပြပြခဲ့တာဖြစ်ပါတယ်။
ပြည်ဦးမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို စမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA American တန်ရဲ့ဗိုလ်ဒုညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါတိုက်ရိုက်ဆက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ဒုညတိုင်းပြောပြနေကြဒေါက်တာသန့်စော်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့လူထုနဲ့ကျန်းမာရေးပါ။ဦးမာကြီးကင်စာအကြောင်းပြောပြထားပါတယ်။ဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါကိုလက်ဦးမှုရယူကုသဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ဒီကင်ဆာယောဂါကကိုယ်မှာဖြစ်မဖြစ်စောစောသိအောင်စမ်းသပ်စစ်ဆေးမှုတွေပြုလုပ်နိုင်တာဖြစ်ပါတယ်။လူထုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စော်ကပြောပြထားပါတယ်ခင်ဗျာ
။မက်လကိုဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါသတိပြုတဲ့လအဖြစ်ကမ္ဘာနိုင်ငံအသီးသီးမှသတ်မှတ်ထားကြတာပါ။မြန်မာနိုင်ငံမှာလည်းဥမာကြီးနဲ့အစာရင်ဟောင်းကင်ဆာကိုသတိပြုမိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျန်းမာရေးပညာပေးမှုတွေကိုပြုလုပ်နေကြပါတယ်။ဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါဟာကမ္ဘာပေါ်မှာအဖြစ်အများဆုံးကင်ဆာယောဂါမျိုးစားတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးမြန်မာနိုင်ငံမှာလည်းအဖြစ်များတဲ့ကင်ဆာယောဂါမျိုးစားတစ်ခုဖြစ်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
။2020ခုနှစ်မှာ global can data တွေရဆိုလို့ရှိရင် mic cancer ဟာကမ္ဘာပေါ်မှာအဆင့်3နေရာမှာရှိပါတယ်အမျိုးသမီးမှာလည်းနံပါတ်တတိယအဖြစ်အများဆုံးမျိုးသားတွေမှာလည်းတတိယအဖြစ်အများဆုံးပါအဲ့တော့ပထမနဲ့ဒုတိယအဖြစ်အများဆုံးကတော့ဒီမျိုးသားတွေမှာဆိုရင်တော့အဆုတ် cancer နဲ့ဒီစီးကျိတ် cancer ဖြစ်ပြီးတော့မျိုးသမီးတွေမှာဆိုရင်တော့ရင်သား cancer နဲ့ဒီအဆုတ် cancer တွေပြီးတဲ့နောက်မှာ mic cancer ဖြစ်ပါတယ်မြန်မာပြည်မှာမှာတော့ကျွန်တော်ယောက်ျားမှာတော့ဒီမျိုးသမီးများမှာပါအဆင့်5နေရာမှာရှိတဲ့အရေးကြီးတဲ့ကင်ဆာတစ်ခုဖြစ်ပါတယ်။မြန်မာပြည်မှာရှိတဲ့အမျိုးသားများမှာဆိုလို့ရှိရင်တော့ဒီအဆုတ်ကင်ဆာ၊အစာရင်ကင်ဆာ၊အသေးအိမ်ကင်ဆာ၊ဒါကအစာရင်မျိုးပြွန်ကင်ဆာပြီးတဲ့နောက်မှာဒီဦးမကြီးနဲ့အစာဟောင်းကင်ဆာအားဖြစ်များဆုံးဖြစ်ပါတယ်။အမျိုးသမီးများထဲမှာဆိုလို့ရှိရင်တော့ရင်သားကင်ဆာ၊သိမ်ကောင်းကင်ဆာ၊အဆုတ်ကင်ဆာ၊အစာရင်ကင်ဆာပြီးတဲ့နောက်မှာဒီဦးမကြီးကင်ဆာကဒီနံပါတ်5နေရာမှာဖြစ်များဆုံးကင်ဆာဖြစ်ပါတယ်။
ဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါဟာတခြားကင်ဆာယောဂါတွေလိုပဲလူတစ်ယောက်ရဲ့မျိုးရိုးဗီဇနဲ့ပတ်ဝန်းကျင်ဆိုင်ရာအချက်အလက်တွေပေါင်းစပ်ပြီးတော့ဖြစ်ပေါ်ခံစားရတာဖြစ်ပါတယ်။ယောဂါဖြစ်စေတဲ့အကြောင်းအရာတွေကိုတိတိကျကျထောက်ပြပြောဆိုနိုင်ခြင်းမရှိပေမဲ့ဖြစ်နိုင်ခြေများစေတဲ့အကြောင်းရင်းတွေကိုတော့ကျန်းမာရေးပညာရှင်တွေကဖော်ထုတ်သိရှိထားကြပါတယ်။ဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများစေတဲ့အကြောင်းရင်းတွေကိုအထက်အဖြစ်ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေနဲ့ပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေဆိုပြီးတော့နှစ်မျိုးခွဲခြားကြည့်နိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရယ
်။ဥမာကြီးကင်ဆာဆိုလို့ရှိရင်ကျန်တဲ့ကင်ဆာယောဂါတွေကိုပဲပေါ့နော်။ဒီလူတစ်ယောက်ရဲ့ဒီမျိုးရိုးဗီဇနဲ့ပတ်ဝန်းကျင်ဆိုင်ရာအချက်အလက်တွေပူးပေါင်းပြီးတော့ဖြစ်ကြတာပေါ့နော်။အဲ့တော့အဲ့ဒီမှာဇာတို့ကဒီဖြစ်စေတဲ့အကြောင်းရင်းကိုတော့တိတိကျကျမသိသေးတော့လည်းပဲဖြစ်နိုင်ခြေများစေတဲ့အကြောင်းတွေကိုအများကြီးပဲဖော်ထုတ်တွေ့ရှိကြတာရှိပါတယ်။အဲ့တော့ဒီလူနာတူအနေနဲ့လူတူအနေနဲ့ကကိုဒီဒီဥမိုင်းကင်ဆာမဖြစ်အောင်ဖြစ်နိုင်ကြဘယ်လိုရှော့ချမလဲဆိုလို့ရှိရင်ဆရာတို့ကဒီအချက်လက်တွေကိုသိရှိထားဖို့လိုပါတယ်။အဲ့တော့ဒီဖြစ်နိုင်ကြများတဲ့အချက်ထဲမှာအဓိကမှတ်သားစရာနှစ်ခုရှိပါတယ်။နံပါတ်1ကဒီပြုပြင်ပြောင်းလဲလို့မရတော့အကြောင်းအရာလေးစပစ်ပြီးတော့ဒုတိယကတော့ပြုပြင်ပြောင်းလဲလို့ရတဲ့အချက်
အသက်အရွယ်ဟာဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါနဲ့ဆက်စပ်မှုရှိနေပါတယ်။အသက်ကြီးလာရင်ဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများလာပြီးမိသားစုမျိုးရိုးထဲမှာဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါဖြစ်ဖူးသူရှိရင်လည်းမိမိမှာယောဂါဖြစ်ဖို့အခွင့်အရေးများလာတယ်လို့သိရပါတယ်။အသက်အရွယ်နဲ့မိသားစုမျိုးရိုးရာသီတွေဟာပြုပြင်ပြောင်းလဲလို့မရတဲ့ဥမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာ။
တော့ပြုပြင်ပြောင်းလဲလို့မရဘူးဆိုတာကတော့ဘာမှမတတ်နိုင်တဲ့ကိစ္စပေါ့။ဒါပေမဲ့ဒါလည်းအကျိုးရှိပါတယ်ပေါ့နော်။အဲ့တော့သိထားလို့ရှိအဲ့တော့ပြုပြင်ပြောင်းလဲလို့မရနိုင်တဲ့ကိစ္စတွေကဘာလဲဆိုတော့နံပါတ်1ကတော့အသက်အရွယ်ပေါ့အသက်အရွယ်ကြီးလာတာနဲ့မြန်တာဥမိုင်းကင်ဆာဖြစ်နိုင်ခြေများတယ်အသက်အရွယ်နဲ့ဖြတ်ပါဆိုလို့ရှိရင်တော့အသက်50ကျော်လာတာနဲ့ဒီဥမိုင်းကင်ဆာဖြစ်ပွားမှုတော့များလာတယ်အဲ့တော့အသက်ကိုဆရာတို့ကပြုပြင်ပြောင်းလဲလို့မရဘူးကြီးတော့ကြီးလာပါပဲအဲ့တော့ဒါကိုသိလို့ရှိရင်တော့ဆရာတို့ကဘာလုပ်လို့ရလဲအဲ့တော့ကြိုတင်သိရှိအောင်စစ်ဆေးတဲ့နည်းတွေလုပ်လို့ရတယ်ဆိုပြီးဆရာတို့ကဒါအတွက်လည်းအကျိုးရှိတာတွေ့ရတယ်ပေါ့နော်အဲ့တော့ ဒီပြုပြပြောင်းလဲလို့မရတဲ့အချက်တွေမှာနောက်ထပ်အချက်နှစ်ခုရှိပါသေးတယ်နံပါတ်1အသက်အရွယ်ကြီးလာတာနံပါတ်2မိမိမှာဥမာကြီးဆိုင်ရာယောဂတွေရှိတာเนาะဥမာကြီးဆိုင်ရာယောဂတွေဆိုတာကအရင်မှာအဲယောဂစစ်စေးနဲ့ဥမာကြီးထဲမှာအသက်ဘိုးယောဂရှိတယ်နောက်တကဥမာကြီးရောင်ရမ်းတဲ့ယောဂရှိခဲ့ပြီးတယ်ပေါ့เนาะအဲ inflammatory power disease ဆိုပေါ့တာပေါ့ဒီလိုယောဂတွေကိုယ်မှာရှိတယ်ဆိုလို့ရှိရင်သူဒီဥမာကြီးကင်ဆာဖြစ်ဖို့ရာခိုင်နှုန်းများတယ်ဖြစ်နိုင်များတယ်ပေါ့เนาะတတိယချက်ကတော့မျိုးရိုးကိုယ့်ရဲ့မိသားစုရာဇဝင်ထဲမှာဒီဥမာကြီးကင်ဆာဖြစ်တဲ့သူတွေရှိခဲ့ပြီတယ်ဒါမှမဟုတ်ဥမာကြီးပိုင်းဆိုင်ရာယောဂစုတွေရှိသေးတယ်တော့ဒီလိုယောဂစုတွေရှိခဲ့တဲ့သူတွေမှာဆိုရင်လည်းဆရာတို့ကဥမာကြီးကင်ဆာဖြစ်နိုင်များတယ်ဒါဆိုပြုပြပြောင်းလဲလို့မရတဲ့အချက်တွေကိုသိရှိခြင်းအပြင်ဆရာတို့ကအကျိုးရှိအောင်ဘယ်လိုသုံးချမလဲဆိုရင်ဥမာကြီးကင်ဆာကိုစောစီးစွာသိရှိအောင်အတွက်ကိုအကျိုးရှိတယ်အဲ့တော့အသက်ရွယ်ဆိုအသက်50ကျော်ရင်ဥမာကြီးကိုစစ်ဆေးမယ်နော်ခုနကပြောတဲ့ယောဂရာဇဝင်ရှိတဲ့လူတွေမိသားစုရာဇဝင်ယောဂမိသားစုယောဂရာဇဝင်ရှိတဲ့သူတွေဆိုလို့ရှိရင်တော့ဆရာတို့ကအသက်50မတိုင်ခင်ကြိုတင်စစ်ဆေးလို့ဆရာတို့ကစောစီးစွာတွေးရှိမယ်ဆိုရင်အကုသပြောင်းပြင်းနိုင်ပါတယ်။ဒါကြောင့်မလို့ဥမာကြီးကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကိုလည်းသိရှိထားဖို့လိုပါတယ်ပေါ့နော်။
ဥမာကြီးနဲ့အစာရောင်းကင်ဆာယောဂသတိပြုတဲ့ကာလမှာမိမိမှာဥမာကြီးနဲ့အစာရောင်းကင်ဆာယောဂဖြစ်နိုင်ခြေများတဲ့ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေရှိနေပြီဆိုရင်ယောဂရှိမရှိစောစောစီးစီးသိရှိအောင်ဆက်သက်စစ်ဆေးမှုတွေပြုလုပ်ပြီးဥမာကြီးကင်ဆာယောဂကိုလက်ဦးမှုရယူနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာကိုစောစောသိထိအောင်ကုသနိုင်ဖို့စောစောချူဆေးစစ်ကြဖို့ဒေါက်တာသန်းစောရဲ့လူထုနဲ့ကြံ့မိုက်ခဏမှာပြောပြခဲ့တာပါခင်ဗျာ
။ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲ။ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်။ပရိုတိန်းလက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်။အံဝင်ခွင့်ကြတော့မဖြစ်ပါဘူး။ဒါပေမဲ့ကလပ်စီးကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုကပရိုတိန်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြောင့်ပိုးတော်အဝင်ခွင့်ကျဖြစ်စေပါတယ်။ဒီတော့ပိုးကူးဆက်မှုပိုများစေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းပိုးကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပိုများစေပါတယ်။ဗိုင်းစ်ပိုးတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတိန်းလက်တံတွေကိုပြစ်မှတ်ထားဖော်ဆက်ထားတာမလို့အဲဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ပရိုတိန်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပဋိပစ္စည်းကိုကိုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတိန်းလက်တံလေးတွေအသွင်ပြောင်းသွားရင်ပဋိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခံစွမ်းစနစ်ကပရိုတိန်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ FIO American တန်ရဲ့ဗိုလ်ဒုညပတ်စင်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်။အခုတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်ပါကုလလူခွင့်ရေးမင်းကြီးပြောကြားချက်နဲ့လက်တွေ့အကြောင်းပြောပြထားပါတယ်။ပြီးခဲ့တဲ့မတ်လ21ရက်နေ့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှအစိုးရကစားတင်သွင်းတဲ့လူခွင့်ရေးမဟာမင်းကြီးမစ္စယ်ဘက်ချလက်ကမြန်မာနိုင်ငံဟာပြိုလဲပျက်စီးမဲ့အန္တရာယ်ပိုများလာတယ်လို့ပြောလိုက်ပါတယ်။သူရဲ့ပြောကြားချက်ဟာတကယ်လက်တွေ့အခြေအနေနဲ့ဘလောက်ကိုက်ညီပါလဲ။မြန်မာပြည်ထဲမှာနေထိုင်တဲ့နိုင်ငံရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ
။ဦးရဲထွန်းခင်ဗျာ။ဒီနေ့ကပဲကုလသမဂ္ဂရဲ့လူ့ခွင့်ရေးမဟာမင်းကြီးမစ္စယ်ဘက်စတက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အစည်းအဝေးခန်းစားတင်သွင်းတဲ့နေရာမှာတရားအခုလိုပြောသွားပါခင်ဗျာ
။ Excellencies.Myanmar is increasingly at risk of state collapse with shattered economic, education, health and social protection systems.
Increasingly at risk of state collapse. Myanmar နိုင်ငံဟာပြိုလဲပျက်စီးမဲ့အခြေအနေနဲ့တဖြည်းဖြည်းနှိကလာနေပြီလို့ပြောသွားတာဖြစ်ပါတယ်။စီးပွားရေး၊ပညာရေး၊ကျန်းမာရေး၊လူမှုကာကွယ်ရေးစနစ်စတာတွေဟာချက်ချုံကျသွားပြီဖြစ်တယ်ဆိုတာပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဦးရထွန်းနဲ့ဆွေးနွေးလိုတာဖြစ်ပါတယ်။ဦးရထွန်းကမြန်မာနိုင်ငံထဲမှာနေပြီးတော့သုံးဆနေတဲ့လူဆိုတော့ဒီဂျင်းရီဟာဘလောက်မှန်ကန်တယ်ဆိုတာကိုစိုက်ပြီးကြည့်ရအောင်ပါမြန်မာနိုင်ငံဟာပြူပြက်လူနီးပါးအခြေအနေဆိုက်နေပြီဆိုတာဟုတ်ပါလားခင်ဗျအ
ဲသူ့အစီရင်ခံစာထဲမှာကမြန်မာနိုင်ငံဟာဒီလာမယ့်နှစ်တွေမှာဆိုလို့ရှိရင် 55တန်းလောက်ရှိတဲ့ပြည်သူလူထုရဲ့တဝက်လောက်ကဆင်းရဲတွင်မြင်းအောက်ရောက်သွားမယ်ဆင်းရဲတဲ့လူတွေဖြစ်သွားမယ်ဆိုတဲ့အချက်အဲ့ဒါသတိထားမိတယ်အဲ့ဒါကတော့နည်းနည်းနီးစပ်တာပေါ့လေတော်တော်များများအခုကတော့အလုပ်တွေအကင်တွေလည်းပျောက်သွားကြတယ်အလုပ်ကင်မရှိဘူးနောက်လုံးလုံးကင်လို့လည်းအဆင်မပြေဘူးပေါ့နော်အစိုးရဝန်ထမ်းတွေဆိုလို့ရှိရင်လည်းဒီCDM လောက်ရမှာလား CDM လောက်ရမှာလားမလောက်ဖက်နဲ့နေပြန်တော့လေတခါအသက်အန္တရာယ်ဒီရန်ရှာတာခံရစသဖြင့်ပေါ့မျိုးမျိုးပြောချင်တာကအလောက်ကိုင်းကဘယ်အလောက်ကိုင်းမှအဆင်မပြေကြဘူးပေါ့နော်ဒါကတစ်ချက်နောက်တစ်ခုကနိုင်ငံခြားဒီကုမ္ပဏီတွေလည်းထွက်သွားကြတာတွေရှိတဲ့အခါကျတော့ဟိုမျောလင့်ထားတဲ့တရုတ်ပြည်ကကုမ္ပဏီတွေလည်းဝင်မလာကြဘူးပေါ့နော်အဲ့လိုဆိုတော့ဒီဟာကတော့မှန်တင်းတလို့မှန်ပါတယ်နောက်ပြိုပြက်သွားနိုင်တယ်ဆိုတဲ့ကိစ္စကတော့အာဏာကိုထိန်းချုပ်ထားတဲ့အဖွဲ့အစည်းပေါ့ဗျာအခုတော့တမတော်ပေါ့နော်တမတော်ကဒီပြိုကွဲသွားမလားဆိုတဲ့အပေါ်မှာအများကြီးတည်တာပေါ့အဲ့တော့အခုလောလောဆယ်အနေထားကတော့အဲ့လိုတမတော်ပြိုကွဲသွားနိုင်တဲ့အနေထားကတော့မရှိသေးဘူးသူ့ကိုဝိုင်းတိုက်နေတဲ့အဖွဲ့အစည်းတွေကတော့စင်းရည်ကြည့်လိုက်လို့ရှိရင်တော့အများကြီးပဲပေါ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဆိုင်အပေါ်မှာကြည့်လိုက်ရင်တော့အများကြီးပဲလက်တွေ့မှာကတော့အဲ့ဒီအဖွဲ့တွေအားလုံးကလည်းသူစီညီညွတ်နဲ့ဝိုင်းတိုက်နေကြတာမဟုတ်ဘူးတချို့လက်နက်ကိုင်အဖွဲ့ကြီးတွေကတက်မတော်နဲ့လက်နက်ကိုင်တိုက်ပွဲမဖြစ်တဲ့အဖွဲ့ကြီးတွေရှိတယ်အဓိကအားဖြင့်တော့ UDSA ပေါ့နော်အဲ့လိုဖွဲ့တွေနောက် AA တို့လိုဖွဲ့တွေကအခုချိန်မှာဆိုလို့ရှိရင်တက်မတော်နဲ့လုံးဝတိုက်ပွဲမဖြစ်ဘူးပေါ့နော
်
ဆိုတော့သူအတွင်းပိုင်းမှာကလည်းကျွန်တော်ပြုတ်ပွဲမဲ့အတင်းအားလာတဲ့ထိတော့မတွေ့ရသေးဘူးเนาะအကြီးအမားဆုံးအန်တေကတော့အဲ့ဒီတမတော်တွေကပဲလာမှာဖြစ်တာပေါ့
ဒါမဲ့ဒီနေရာမှာတချို့တိုင်းရင်းသားတွေတိုင်းရင်းသားအင်အားစုတွေရပါလေသူတို့တိုင်းရင်းသားတွေအနေနဲ့သူတို့လူကျင်တဲ့စစ်မှန်တဲ့ဖက်ဒရယ်ပုံစံမျိုးမရဘူးဆိုရင်ဆိုပြီးတော့သူတို့ပြက်ပို့ပြီးတော့ချက်တွင်စဉ်းစားလာရတယ်ရှိနေပါတယ်ဆိုတော့ဒီအချိန်ညတော့ပြည်ထောင်စုကိုတစုတစည်းရဲ့မပြုတ်မကွဲအောင်ထိမ့်မင်းထားနိုင်မဲ့အချိန်ရှိရလားအဲ့လေကျွန်တော်ထပ်သွင်းစဉ်းစားမျိုးထင်ပါတယ်ညီမ
ဒီရန်နဲ့ပတ်သက်လို့ကတော့အခုတိုင်းရင်းသားတွေမျောလင့်စရာက NUG ပေါ့ CRPH ကဥဆောင်ပြီးဖွဲ့ထားတဲ့ NUG ကသူတို့ဖိတ်ခေါ်တယ်သူတို့နဲ့ဒီဟိုဖြစ်ပြီးတော့เนาะအစိုးရလည်းဖွဲ့ထားတယ်အဲ့ဒီမှာသူက Federal Democracy ပြိမယ်လို့ပြောတယ်သို့တော်ခုတည်းကအနာဂတ်အခြေခံဥပဒေနဲ့ပတ်သက်ပြီးတော့တူညီတဲ့ဆွေးနွေးချက်တွေထွက်မလာသေးဘူးပေါ့เนาะဒါကြောင့်လဲဆိုတော့ဟိုတခါကျွန်တော်တို့ဆွေးနွေးခဲ့ကြသလိုပဲဒီ Federal Senate ကို NLD ကပြိမယ်ဆိုတာကောဒီဘလောက်စိတ်ချရတယ်လဲဘလောက်သူတို့နားလဲတယ်လဲဆိုတဲ့အပေါ်မှာသူတို့လည်းတန်ပြရရှိကြလို့ဒီရွေးရခက်နေတဲ့ပုံပေါ်ပါတယ်တမတော်အနေနဲ့ကလည်း Federal Senate ကိုအခုကသူတို့ကလက်ခံတယ်Federal Democracy နိုင်ငံသွားမယ်ဆိုတဲ့သူတို့ကပြောထားတယ်ဆိုတဲ့အခါကျတော့ဟိုဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ကသူတို့ကတော့ဒီဟိုတနေ့ကပြောလိုက်တာ AA ပေါ့နော်ဒီလိုတိုင်းရင်းသားတွေတောင်းဆိုတဲ့ Federal Senate ကိုပြည်ပြည်ပြင်ပြင်မရရင်ကျွန်တော်တို့ပတ်တာကျွန်တော်တို့လူလူလတ်လတ်နိုင်ငံသားအကူအညီနဲ့တွားရလိမ့်မယ်လို့သူပြောလိုက်တာရှိတယ်အဓိကပြောချင်တဲ့သဘောကတော့အဲ Federal Senate မရလို့ရှိရင်ခွက်ခက်မယ်ပေါ့နော်အဲအဲ့လိုမျိုးသဘောပြောလိုက်တာမျိုးရှိတယ်ဒါကလည်းကျွန်တော်ခံမှန်းကြည့်တော့တကယ်ခွက်ခက်ဖို့ရည်ရတာမဟုတ်ဘဲနဲ့ပြားပေးတယ်လို့ပဲရည်ရွယ်ပါတယ်ချိန်တောက်တာပေါ့နော်ပြားပေးတာပေါ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံရေးသမားတွေ NLD အပါဝင်နိုင်ငံရေးသမားတွေကိုကျွန်တော်တက်မလို့ခေါင်းဆောင်နေရောသူဒါကဒီပြားပေးပြီးတော့တတိပေးလိုက်တဲ့သဘောလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်ကျွန်တော်မေးချင်တာကမီရှယ်ဘက်ဆလေးရဲ့ပြောတဲ့အထက်မှာမြန်မာနိုင်ငံရဲ့လုံခြုံရေးနောက်ပြီးတော့စီးပွားရေးတော့ပြောပြီးပြီပေါ့လေလုံခြုံရေးနဲ့ဒါလွတ်လပ်ခွင့်စားတဲ့လူခွင့်ရေးရဲ့အခြေအနေပေါ့ဘယ်လောက်ထိဆူဆူရွားရွားဖြစ်နေတယ်ပြန်ပြီးတော့အဖတ်ဆက်လာနိုင်တဲ့အခြေအနေရှိပါရဲ့လားအခုလောလောဆယ်မှာ
အခုလောလောဆယ်မှာတော့မရှိနိုင်သေးဘူးပေါ့နော်အခုလောလောဆယ်မှာကတော့ဘယ်ဘက်မှမပါဘူးဒီလက်ရှိနာဆာကကိုလည်းပုတ်ခတ်တိုက်ခိုက်တာတော်လန်တာမဟုတ်ဘူးဟလား NUG ကိုလည်းကျွန်တော်တို့ပုတ်ခတ်ဝေပန်တာမဟုတ်ဘူးဆိုလို့ရှိရင်သူတစ်ဖြစ်တော့နိုင်ငံရေးရဘာမှစိတ်မပြောဘူးဆိုလို့ရှိရင်တော့ဒီတက်နာမရှိဘူးသို့တော့အဲ့ဒါလို့တစ်ဖက်ဖက်ကရက်ပြီးတော့နေတဲ့သူကဘယ်ဘက်မှာပဲနေနေစိတ်တော့မလုံခြုံဘူးအခုမြို့ပေါ်မှာအခြေအနေကတော့တကယ်လို့နဇကဟိုပုတ်ခတ်ဝေပန်ပြီးတိုက်ခိုက်နေရင်လည်းအချိန်ကြီးလာပြီးတော့ဖမ်းသွားခံရနိုင်တာပေါ့နော်အဲ NUG တို့ PDF တို့ပုတ်ခတ်ဝေပန်ပြီးတော့အထူးသဖြင့်တော့ social media မှာရေးနေလို့ရှိရင်တော့အဲ့ဒီလူလဲဘယ်နဲ့ချောင်းပြီးအပြစ်ခံရမယ်ဆိုရဲအန်ဒီရှိနေတာပေါ့ဒါကြောင့်ဒါတွေကတော့ပြောမယ်ဆိုလို့ရှိရင်လူကိုရင်စိတ်တုံးတာပါပဲလေဆိုတော့အဲ့လိုအနေထားကတော့တကယ်ဒီရှိနေပါတယ
်ဆိုတော့စီဝါရေးပြောပြီးပြီလုံညုံရေးလူခွေရေးလူလလပြောပန်ခွင့်မရှိဘူးအကုန်လုံးကြောက်နေရတယ်ဆိုရဲကိစ္စနောက်တင်တော့တခါဆက်ပြီးတော့မေးလိုက်ချင်နေရနည်းနည်းလူမှုရေးပေါ်ကစီးပွားရေးပြင်လူမှုရေးဆိုတာဒါလူရဲ့ကျန်းမာရေးနောက်ပညာရေးကိစ္စတွေလည်းနေပြောပါဦ
းအဲကျန်းမာရေးပညာရေးကိစ္စတွေကလည်းခုနပြောသလိုပေါ့အဲဆိုရကဝန်ထမ်းတွေအပေါ်မှာတောင်းကောင်းမထင်းချုပ်နိုင်သေးတဲ့အခါကျတော့ CDM လုတ်တဲ့ဝန်ထမ်းတွေလည်း CDM လုတ်ကြတယ်ထွက်သွားကြတယ်အဲနောက်တစ်ခါဒီကျွန်တော်တို့ပညာရေးကိစ္စမှာဆိုရင်ဆံမတွေက CDM လုတ်လို့ရှိရင်လည်းအဲ့တို့မှာအစားဝင်နေအခက်အခဲရှိတယ်တခါမလုတ်ပြန်လို့ရှိရင်လည်းရန်ရှာခံရတာပေါ့နော်အဲ့လိုဆိုတော့နှစ်ဖက်စလုံးကိုကြောက်နေရတော့အဲဒီစာတင်ရတာတို့တာဝန်ထမ်းဆောင်ရတဲ့အခါမှာဆိုလို့ရှိရင်လည်းအဲဒီတထိတ်တိတ်တလန့်လန့်နဲ့ပေါ့တိတ်ပြီးတော့ဒီစိတ်ရောကိုယ်ပါတာဝန်မထမ်းဆောင်နိုင်ဘူးပေါ့ဒါအပြင်အခုចောင်းသားတွေကိုစာပွဲဖြည့်ပွင့်ပေးပြူတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအဲဒီအချင်းပွားအငင်းပွားမှုတွေပေါ်နေတယ်လို့ဖြစ်တဲ့အခါကျတော့ပြောချင်တာတစ်ခုလုံးဒီကျန်းမာရေးပညာရေးကဏ္ဍတွေမှာထိခိုက်နေတာပေါ့နော်ကျွန်တော်တို့ဆေးရုံတွေဘာတွေမှာဆိုလို့ရှိရင်လည်းအဲတိတလောက်တော့ပြည်သူဆေးရုံတွေဆိုရဆေးရုံတွေသွားလို့ရှိရင်ပြိတ်ပြီးတော့ဟိုဒီဝန်ဆောင်မှုမရဘူးပေါ့နော်အဲအဲ့လိုအနေထားမျိုးတွေရှိတယ
်ဟုတ်ကဲ
့ဆိုတော့ခြုံပြောရလို့ရှိရင်တော့အဲ့တက်တွေမှာလို့ဆိုရင်လည်းအရင်ကနဲ့ဆိုင်ရင်တော့အများကြီးဆုပ်ယုပ်တယ်လို့ပြောနိုင်ပါတယ်
ဟုတ်ကဲ့ဆိုတော့တိုင်းပြည်မပြိုပြတ်နိုင်ဘူးလို့သာပြောရတယ်။တောက်နဲ့လည်းတစ်ခုမှမရှိပါလားဦးရထွန်းရည်ရော
။ဟုတ်တယ်။အချိန်ကတော့အဲ့လိုဖြစ်တော့မျောလင်းစရာကတော့ဒီဒါမဲ့ဒီရွေးကောက်ပွဲပေါ့နော်။သူတို့လုပ်ပြင်မဲ့ဆိုတဲ့ရွေးကောက်ပွဲမှာပါတီကြီးတွေဖြစ်တဲ့ NLD တို့ SNL တို့ဟလာစသဖြင့်အဲ့ဒီလိုပါတီတွေနိုင်ငံရေးပါတီတွေပါမလားပါလားအောင်သူစည်းရုံးနိုင်မလားဆိုတာအပေါ်မှာလည်းအများကြီးကြည်ရပေါ့။အဲ့ဒီပါတီတွေကအဲတပိတ်မောက်နေမယ်သူတို့မပါဘူးဆိုလို့ရှိရင်အဲ့ဒီရွက်ကောက်ပွဲကထွက်ပေါ်လာတဲ့အစိုးရကလည်းအဲတိတ်ပြီးတော့ဩဇာရှိမဲ့ပုံမပေါ်ဘူးနိုင်ငံတကာကလည်းဒီလိုပဲအဲဒီဆန့်ကျင်နေပါလေဆက်ရှိနေမှာပေါ့နော်အထူးသဖြင့်တော့အနောက်အုပ်စုကပေါ့အဲပြည်တွင်းမှာတိတ်ပြီးတော့ဒီငင်းငင်းချမ်းချမ်းမရှိဘူးတည်ငြိမ်မှုမရှိလို့ရှိရင်တော့အဲနိုင်ငံတကာယဉ်ကျေးမှုနံမှုတွေအထူးသဖြင့်တော့အဲသူတို့အားကိုးတဲ့တရုတ်ပေါ့နော်တရုတ်ကလည်းလာဖို့ရမရှိအကြောင်းမရှိဟုတ်က
ဲ့
ဆိုတော့ဖြည်းဖြည်းဖြည်းဖြည်းချင်းမှာသူတို့ဒီလက်နက်ကင်ပရိဘက်ကကိုနိုင်အောင်တိုက်နိုင်ရင်တော့အစိုးရကနိုင်အောင်တိုက်နိုင်လို့ရှင့်ရင်တော့အခြေအနေကတဖြည်းဖြည်းအပြောင်းလဲဖြစ်သွားနိုင်တာပေါ့
ဟုတ်ကဲ့ဆိုတော့အဲတိုက်နိုင်မတိုက်နိုင်ဆိုတာလည်းစောင့်ကြည့်ရမယ့်အခြေအနေပေါ့လေသာဝရဆိုလောလောဆယ်မှာပါအာဆီယံကလည်းပဲအထူးကူဆယ်ရောလာပြီးတော့မြန်မာနိုင်ငံအရေးမှာဂျာဝင်စစ်သက်ပြဖို့သူစူးစမ်းနေပါတယ်။နောက်ဂျပန်ကဆာဇာကာဝါကလည်းဒီကိစ္စမှာပူပေါင်းဆောင်ရွက်မယ်ဘာညာပြောနေတယ်။ဆိုတော့သူတို့ရဲ့အထက်ကတော့ဘလော့အရေးကြီးမယ်ဘလော့ထိထိရောက်မှုရှိမယ်လို့ထင်ပါလေ
။အခုလာတဲ့အခါကျတော့သူတို့ဒီဟိုဘုံသဘောတူချက်၅ချက်ပေါ့လေ။အဲ့ဒါကိုအကောင့်ထဲပေါ်ဖို့အတွက်သူတို့ကတော့အဓိကလာပြောတာဖြစ်တယ်။အဲဒီနာဆာကဘက်ကတော့အဲသူတို့ပြောနေကြအတိုင်းပေါ့နော်။ဒါကြောင့်ဒီအာဏာထိန်းရတယ်ဆိုတဲ့အကြောင်းကိုပဲเออเปลี่ยนชิ้นปะล่ะปะเนาะชิ้นปะပြီးတော့ဒီတစ်ခေါက်တော့ထူးထူးခြားခြားပြောတာကအာဒီဘုံသောရံ၅ချက်ကိုသဘောတူတယ်ဆက်လက်အကောင့်တယ်ပေါ်မယ်ဒါပေမဲ့ဒီမှာအစိုးရကဥဆောင်တဲ့ပေါ်ဆောင်မှုပဲဖြစ်ရမယ်ဆိုပြီးတော့အဲ့ဒါလိုပြောလိုက်တာအရင်ထားမိတယ်အဆိုလိုချင်တာကအဲ့ဒီအားလုံးနဲ့တွေ့ပြီးတော့ဒီဆွေးနွေးရေးကိစ္စတွေဘာတွေကအာဥပဒေအကြောင်းအရာဒီပါဝင်ခွင့်မရှိတဲ့သူတွေကိုပြေးမပါနိုင်ဘူးဆိုတဲ့ဟာကိုသူကထပ်လောင်းပြီးတော့ပြောလိုက်တဲ့သဘောပေါ့เนาะဒါဒီမှာတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ယူဆချက်ကကွာသွားပြီပေါ့အာဆီယံအသင်းဝင်နိုင်ငံတွေကတော့ဒေါက်တာဆူကြီးတို့ဦးဝင်းမင်းတို့အပါအဝင်တွေ့ဆုံဆွေးနွေးညှိနှိုင်းပြီးတော့ငြင်းငြမ်းစွာဖြေရှင်းရမယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီဥစ္စာကလည်းကမ္ဘောဒီးယားကဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာကတော့ဒီတိုင်းချက်သွားနိုင်ပြီမယ်ကမ္ဘောဒီးယားဥက္ကဋ္ဌမဟုတ်တော့တဲ့အင်ဒိုနီးရှားအလက်ရောက်သွားလို့ရှိရင်တခါပြန်ပြီးတော့ရက်သွားပြီးတော့ငိုမူလအတိုင်းပြန်ပြီးတော့ဟိုဒီအခြေအနေပြန်ဆိုးသွားနိုင်သေးတာပေါ့
မြန်မာနိုင်ငံရေရှည်မှာပြိုလဲပျက်စီးနိုင်တယ်လို့ကုလလူခွင့်ရမင်းကြီးပြောတာကို လက်တွေ့နဲ့ဖြစ်လာနိုင်ခြေကိုဥကျော်စန်တာသုံးသပ်ဆွေးနွေးခဲ့တာပါ။အခုတော့အားကစားကဏ္ဍပါဥရောပတလွှားကဘောလုံးသတင်းတွေနဲ့ Indian Wells Open Tennis ပြိုင်ပွဲမှာ Champion အသစ်ထွက်လာတဲ့အကြောင်းတွေကိုကိုရနိုင်ကစစ်ဆီးပြောပြထားပါတယ်ခင်ဗျာ။
ဒီမှာဥရောပကဘောလုံးပွဲတွေမှာတော့နာမည်ကြီးအသင်းတချို့ထိတိုက်တွေ့ခဲ့ကြပါတယ်။စပိန်ဘက်မှာ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona တို့မက်ဒရစ်မြို့မှာကစားခဲ့ကြပြီးတော့ Barcelona ကအင်ရှင် Real Madrid ကို၄ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ Barcelona ရဲ့ဂိုးတွေကိုတော့ Aubameyang က၂ဂိုး၊ Araujo နဲ့ Ferran Torres တို့က၁ဂိုးစီသွင်းခဲ့ပါတယ်။ဒီပွဲမှာ Real နောက်တန်းဟာ Barcelona တိုက်စစ်ကိုမထိနိုင်ခဲ့ပဲ Barcelona ကပထမပိုင်းမှာ၂ဂိုးကိုမရှိနဲ့ဦးဆောင်ခဲ့ပါတယ်။ဒါပေမဲ့ဒုတိယပိုင်းပြန်ဆပြီး10မိနစ်မပြည့်ခင်မှာပဲနောက်ထပ်ငိုးသွင်းပြီးတော့လေးဂိုးဖြစ်သွားခဲ့တာပါ Real ဟာ PSG နဲ့ပြီးခဲ့တဲ့ Champions League ဒုတိယအဆင့်ဒုတိယအကျော်ပွဲမှာနောက်ကနေလိုက်ကစားပြီး3ဂိုးသွင်းခဲ့ပေမဲ့ဒီပွဲမှာတော့ဘလို့မှနလန်းမထူပဲနဲ့နောက်ဆုံးမှာလေးဂိုးကိုမရှိနဲ့ရှုံးသွားခဲ့ပါတယ်ဒါတော့ Barcelona ဘက်ကဂိုးသွင်းမသေးကြတာကြောင့်ဒီထက်ဂိုးပြတ်မရှုံးတာလို့ဆိုရမှာဖြစ်ပါတယ် Real နီးပြ Carlo Ancelotti ကတော့ဒီပွဲရှုံးတာဟာသူ့အမှားကြောင်းလို့ပြောလိုက်ပါတယ်
planteamiento no ha sido bueno no ha salido bien
ဒီဘွဲမှာကျွန်တော်ရဲ့ view ကမကောင်းခဲ့ပါဘူးဒါကြောင့်ကျွန်တော်တို့ရလက်မကောင်းခဲ့တာပါဒါပါပဲဘာစီလိုနာကိုနိုင်ဖို့ကျွန်တော်တို့ view ကကောင်းကောင်းမချနိုင်ခဲ့ပါဘူးဘာစီလိုနာကကျွန်တော်တို့တက်ဖို့ကောင်းခဲ့ပြီးတော့သူတို့နိုင်တဲ့မှာလေဒါကကျွန်တော်တာဝန်မှာကျွန်တော်ဒီဘွဲကိုတည်ချမပြင်ဆင်ခဲ့လို့ပါတခါတလေမှာလုံနိုင်ပေမဲ့တခါတလေလည်းအလုံးမဖြစ်တာတွေရှိပါလေဒီဘွဲမှာတော့ကျွန်တော်မလုံနိုင်ခဲ့ပါဘူးဒီပွဲနိုင်ဖို့ဘလောက်ရည်ကြီးတယ်ဆိုတော့ကျွန်တော်သိပါလေသူပြင်ပိစက်တွေအတွက်ပါဒီအတွက်စိတ်မကောင်းပါဘူးဒီပွဲရှုံးတာကြောင့်စိတ်တက်ကြပြီမဲ့လာမယ့်သတင်းပတ်တွေကကျွန်တော်တို့အတွက်အလွန်ရည်ကြီးလို့တည်တည်ငြိမ်ငြိမ်နဲ့ဆက်ပြီးတော့ကြိုးစားမှာပါကျွန်တော်တို့ကကိုးမတ်အသားနဲ့ဥဆောင်နေတဲ့အတွက်တည်တည်ငြိမ်ငြိမ်ရှိဖို့တော့လိုပါတယ
်ဘာစလိုနာကတော့ဒီပွဲနိုင်လိုက်တဲ့အတွက်54မိနစ်နဲ့အဆင့်3မှာဆက်ပြီးတော့ရှိနေပါတယ်ဘာစလိုနာနီးပြရှာဘီကတော့သူတို့အနေနဲ့ဒီထက်မကဂိုးတွေရတဲ့တယ်လို့ပြောလိုက်ပါတယ်
Doncs bé, bona nit. En primer lloc, molt content, molt satisfet, molt feliç per tot
el Barcelona. Però m'ho donin, jo no pio gina, però Barcelona preta a tu, jo no ho hem pio vi, jo no te lo pio gina. Di buen nai nai de a tu, a ten ye l'eixi en ni ta ne, a na ga ga, a nene a mia su de lo, pio le toa nai de lo, jo no ten ma de. Buen nai pata vi pio a in no, jo no ro tai se ga ni, go tuen nguen di a mia ji phan di nai ga vi. Ria a ten go a mia ji a ta zi ya on, ga za nai ga ba de. ကျွန်တော်တို့အနေနဲ့ဒီထက်မကဂိုးတွေပိုရတင်တာပါဗျာ ဘာစလိုနာအသင်းဟာပြီးခဲ့တဲ့နှစ်တွေအတွင်းဗရာယီပြဿနာတွေနီးပြပြဿနာတွေအပြင်မက်ဆီအသင်းကနေထွက်လိုက်ရတာကြောင့်အတော်လေးကိုရုန်းကန်ခဲ့ရတာပါဒါပေမဲ့ရှာဘီကိုနီးပြခံပြီးပြီးခဲ့တဲ့ဇန်နဝါရီအပြောင်းအရွှေ့ဈေးကွက်မှာလဲကစားသမားအသစ်တချို့ကိုအားဖြည့်ပြီးတဲ့နောက်မှာတော့နိုင်ပွဲတွေပြန်ပြီးတော့ရလာနေပါတယ်ရှာဘီကတော့ဘာစလိုနာရဲ့အနာဂတ်ဟာပြန်ပြီးတော့လင်းလက်လာနေပြီလို့ပြောပါတယ်အသင်းတစ်ခုအောင်မြင်ဖို့အတွက်အဖက်ဖက်ကပြည်စုံဖို့လိုအပ်ပြီးတော့အသင်းမှာပါတဲ့ကစားသမားတွေကအရေးကြီးသလိုကစားသမားတွေကိုဦးဆောင်တဲ့နီးပြကလည်းအရေးကြီးတယ်ဆိုတာကဘာစလိုနာအသင်းရဲ့လက်လောတိုးတက်မှုအခြေအနေတွေကတက်တည်ပဲလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာစပိန်မှာရီယိုနဲ့ဘာစလိုနာတို့တွေ့ခဲ့ကြသလိုပြင်သစ်မှာတော့ PSG နဲ့မော်နာကိုတို့ဒီတစ်ပတ်မှာတွေ့ခဲ့ကြပြီးတော့မော်နာကိုက PSG ကို3ဂိုးကိုမရှိနဲ့နိုင်လိုက်ပါတယ်PSG ဟာဒီပွဲရှုံးသွားပေမဲ့29ပဲကစားပြီးတဲ့အချိန်မှာ65မှတ်နဲ့ဒုတိယနေရာကမာဆူးထက်12မှတ်အသာနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်။ဒါပေမဲ့လည်းဒီပွဲရှုံးတာကြောင့်နီးပြပိုချက်တီနိုအပေါ်မှာဖိအားတွေပိုများလာနေပြီးတော့နှုတ်ထွက်ပေးဖို့တောင်းဆိုတာတွေလည်းရှိလာနေပါတယ်ခင်ဗျာ။ဥရောပကနှုတ်ထက်ဘောလုံးသတင်းတစ်ခုကတော့ Champions League Quarter Final ပွဲတွေကိုပြီးခဲ့တဲ့မတ်လ16ရက်နေ့ကဆွစ်ဇာလန်နိုင်ငံနီယွန်မြို့မှာမဲလိုက်ခဲ့ကြပါတယ်။ဒီမှာတော့လက်ရှိချန်ပီယံ Chelsea ကစပိန်ကနာမည်ကြီး Real Madrid နဲ့တွေ့မှာဖြစ်ပြီးတော့ Manchester City ကတော့ Atletico Madrid နဲ့ကစားမှာပါစပိန်ကနောက်ထပ်တသိန်းဖြစ်တဲ့ Villarreal ကတော့ဂျာမနီက Bayern Munich နဲ့ကစားမှာဖြစ်ပြီး Portugal က Benfica နဲ့ Liverpool တို့တွေ့ကြမှာဖြစ်ပါတယ် Semi Final မှာတော့ Chelsea နဲ့ Real နိုင်တဲ့သူက Man City နဲ့ Atletico နိုင်တဲ့အသင်းနဲ့တွေ့မှာဖြစ်ပြီးတော့ Bayern နဲ့ Villarreal နိုင်တဲ့သူက Benfica နဲ့ Liverpool နိုင်တဲ့သူနဲ့တွေ့မှာဖြစ်ပါတယ်quarter final ပထမအကြိမ်ကိုဧပြီ5ရက်နဲ့6ရက်နေ့တွေမှာကစားမှာဖြစ်ပြီးတော့ဒုတိယအကြိမ်ကိုတော့12ရက်နဲ့13ရက်နေ့တွေမှာကစားကြမှာပါ semi final ပထမအကြိမ်ကိုတော့ဧပြီလ26ရက်နဲ့28ရက်နေ့တွေမှာကစားမှာဖြစ်ပြီးဒုတိယအကြိမ်ကိုတော့မေ3ရက်နဲ့4ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်နောက်ဆုံး final ကိုတော့မေလ28ရက်နေ့ကြာရင်ပြင်သစ်နိုင်ငံ Paris မြို့မှာဘောလုကြမှာဖြစ်ပါတယ်ခင်ဗျာ အမေရိကန်မှာကျင်းပတဲ့ Indian Wells ATP Tennis ပြိုင်ပွဲမှာတော့စပိန်ကနံပါတ်ကြီးနဒာ Final မှာအရေးနိုင်ပြီးတော့ချန်ပီယံတစ်တယောက်ထွက်လာခဲ့ပါတယ်။ American အနောက်ဘက်ချန်ကယ်လီဖိုးနီးယားမှာတနင်္ဂနွေနေ့က Final ကိုကစားကြတာမှာ American က Taylor Fritz ကနဒာကို 6-3-6 နဲ့နှပွဲပြတ်နိုင်ပြီးတော့ပိုဆွဲသွားတာပါ။ Fritz အတွက်တော့ဒါကသူ့ရဲ့ကစားသမားသက်တမ်းမှာဒုတိယမြောက်ရတဲ့ချန်ပီယံဆုဖလားဖြစ်ပြီးတော့အခုလိုနိုင်လိုက်တဲ့အတွက်နဒါရဲ့ပွဲ20ဇက်တိုက်နိုင်ရနေတာကိုလည်းရက်တက်နိုင်လိုက်ပါတယ်။တကယ်တော့ဒီ final မှာနှစ်ယောက်လုံးကြံ့ခိုင်မှုပြေဝခဲ့တာမဟုတ်ပဲ Fritz ကတော့ခြေချင်းဝင်လာနေတဲ့ဂျားကပဲကစားသွားခဲ့တာဖြစ်ပြီးတော့နဒါကတော့အသက်ရှူရတာအဆင်မပြေဖြစ်နေခဲ့တာပါ။ဒီပွဲနိုင်လိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေလက်တွေ့ဖြစ်လာခဲ့တယ်လို့ Taylor Fritz ကပြောပါတယ
်။ This is seriously like a childhood dream come true that you just
ဒါကတကယ်ကိုကျွန်တော်ရဲ့ကလေးဘောအိမ်မက်တွေလက်တွေ့အမှန်တကယ်ဖြစ်လာခဲ့တာပါဘယ်တော့မှမဖြစ်နိုင်ဘူးလို့ထင်ထားတဲ့အိမ်မက်ကြီးတခုဖြစ်လာသလိုမျိုးပေါ့အဲ့ဒီတော့ဘယ်လိုပြောရမှန်းတော့မသိပါဘူးမယုံနိုင်လောက်အောင်ပါပဲ
နောက်ကတော့ Fritz ဟာဒီပွဲကိုထိုက်တိုက်တနက်နိုင်ရတာဖြစ်တယ်ဆိုပြီးတော့ပွဲပြီးမှချီးကျူးပါတယ
် today is a difficult day for me
ဒီနေ့ကကစားရတော်တော်ခက်တဲ့နေ့ပါသူ့အတွက်တော့ဂုဏ်ယူပါတယ် tennis ပွဲတွေမှာနောက်ဆုံးကတော့တယောက်နိုင်ရင်တယောက်ကရှုံးတာပါပဲဒီနေ့ကတော့သူကအနိုင်ရတဲ့သူပါနိုင်လဲနိုင်တဲ့မှာလေသူကရဲရဲတင်းတင်းကစားသွားပြီးဂုဏ်ယူပါတယ ်အခုလိုနိုင်ရလိုက်တဲ့အတွက်ဒါဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်က Agassi ဘူဆွဲပြီးတဲ့နောက် Indian Wells Open Tennis ပြိုင်ပွဲကို American မျိုးသားတွေထဲမှာပထမဆုံးအကြိမ်ပြန်အနိုင်ရတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနေရဲ့အားကစားခဏကိုနားဆင်ကြည့်ရှုပြီးတော့အနားရကြမယ်လို့မျှော်လင့်ပါတယ်အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American သံရဲ့ဗိုလ်ဒုညထေတရောက်တဲ့အချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်ခင်ဗျာ။မြမကြီးဟာရှုပ်ထွေးပြီးဖြည့်ရှင်းဖို့အချိန်ကြာလိမ့်မယ်လို့ရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံလက်ချဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့မြမအရေးအထူးကိုယ်စားလှယ် Prak Songkon ကပြောလိုက်ပါတယ်။နှစ်ရက်ကြာမြမနိုင်ငံခီးစဉ်ပြီးဒီနေ့ကမ္ဘောဒီးယားနိုင်ငံကိုပြန်ရောက်ပြီးတဲ့နောက်လှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြကအဲ့လိုပြောခဲ့တာပါမြမအချက်တက်ကိုအာဆီယံလက်ချောက်ကထသတန်းတစ်ခုတည်းအတွင်းဒါမှမဟုတ်လက်ရှိလက်ချောက်ကထသတန်းတွင်ဖြစ်ရှိနိုင်မှာမဟုတ်ဘူးလို့သူကဆိုပါတယ်ဒါပေမဲ့သူ့ရဲ့အခုခီးစဉ်ကနေကနဦးတွတ်တက်မှုတချို့တော့ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးလက်ဖြစ်တဲ့ပြကပြောပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကိုဒီနေ့ထွက်သွားပြီးမြောက်အတလန်တစ်စာချုပ်နေတူမဟာမိတ်အဖွဲ့ဝင်ခေါင်းဆောင်တွေဥရောပမှာမိတ်အဖွဲ့ဝင်တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအပေါ်နောက်ထပ်တိုက်ခိုက်ရေးရမှုတွေကြီးညာဖို့ခံမှန်းထားကြပါတယ်။အမေရိကန်နိုင်ငံတော်လုံခြုံရေးဆိုင်ရာအင်ပြီးတော့ချန်ပေးပုဂ္ဂိုလ်ဂျိတ်ဆူလီဗန်ကရုရှားအပေါ်နောက်ထပ်တိုက်ခိုက်ရေးပိတ်ဆို့မှုတွေကိုမဟာမိတ်တွေနဲ့ပူးတွဲချမှတ်မှာဖြစ်တယ်လို့အရင်ချမှတ်ထားတဲ့တိုက်ခိုက်ရေးမှုတွေကိုရုရှားရှောင်လွှဲတာတွေမလုပ်နိုင်အောင်ပိုတင်းကျပ်ပြီးခိုင်မာရေးယူလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။နောက်ထပ်ကြတာပရိမာကျင်းပမဲ့နေတူမာမိတ်ဖွဲ့ထိပ်သီးဆွေးနွေးမှာယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီလည်းအွန်လိုင်းကနေမေကွန်းပြောပြီးအကူအညီတွေပို့ရဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်မြောက်အတလန်တစ်စာချုပ်ဒီနေတူမာမိတ်အဖွဲ့အနေနဲ့ဘောလ်တစ်နိုင်ငံတွေမှာပိုကြီးမားပြီးပိုပြီးတော့ရေရှည်ဖြစ်မဲ့စင်ယာတိုးချက်ခြားရဖို့အဲ့ဒီနိုင်ငံတွေကလိုလားနေပါတယ်စင်ယာကြီးရုရှားနိုင်ငံအိနေချင်းနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယားလက်ဗီးယားနဲ့လီသူရေးနီးယားနိုင်ငံသုံးနိုင်ငံဟာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့အချိန်မှာပဲသူတို့နိုင်ငံတွေမှာနေတိုးစင်ကားကိုတိုးချဲ့ချတာပေါ့တွန်းအားပေးနေကြတာပါသူတို့သုံးနိုင်ငံပေါင်းလူကြီး6တန်းလောက်ရှိတဲ့ဒီသုံးနိုင်ငံကိုနေတိုးအဖွဲ့ဝင်နိုင်ငံတွေထဲမှာအားအနည်းဆုံးနိုင်ငံတွေဖြစ်သတ်မှတ်ထားကြပါလေခင်ဗျာပိုလန်နိုင်ငံဆရာရုရှားသံယုံကတန်တမန်45ရာဟာသူရှိုးတွေဖြစ်လောက်ကင်နေတယ်လို့တန်တရားရှိထားတဲ့အကြောင်းပိုလန်ပြည်တွင်းထောက်လိုင်းအဖွဲ့ကဒီနေ့ပြောလိုက်ပါတယ်တရှိုးလုံနေတယ်လို့တန်တရားရှိထားတဲ့ရုရှားတန်တမန်စင်းကိုပိုလန်နိုင်ငံကြီးဌာနစီပို့ထားပြီးနိုင်ငံကလည်းနှင်ထုတ်ဖို့တင်ပြထားတယ်လို့ထောက်လိုင်းရေးအဖွဲ့ပြောခွင့်ရသူကပြောပါတယ်။အခုလိုလှုပ်ရင်တော့ရုရှားဘက်ကလည်းလက်တုံပြန်မယ်လို့ပြန်ပြောထားပါတယ်ခင်ဗျာ။ဗိုလ်ဒုညအတွက်သတင်းအစီအစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနာယူရဲ့ညဖြစ်နိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.